Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဇူလိုင်လ16ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့တမရထရမ့်နဲ့ရုရှားသမ္မတပူတင်တို့မကြသေးခင်ကပဲတွေ့ဆုံဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ကမ္ဘာဖလောက်ဘောလုံးပြိုင်ပွဲမှာချန်ပီယံဖြစ်ခဲ့တဲ့ပြင်သစ်ဘောလုံးအသင်းကိုသမ္မတမက်ခရွန်ဒီနေ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားတို့အကြားကတင်းမာမှုတွေကဘာတွေလဲဆိုတဲ့အကြောင်းအရာတွေကိုမတ်တင်ကြီးထိုင်တဲ့သူတင်ပြပေးသွားမှာခင်ဗျ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးနောက်ဆုံးနေ့ရက်မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ကညီလာခံအတွင်းမှာမညှိနှိုင်းနိုင်တဲ့အချက်လေးနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါဗျာ။လူကြိုရေးကဏ္ဍ
ကိုညှိနှိုင်းရရမှာကက်တက်ကဒီကြီးစွာဆောင်ရွက်နေတာကိုတွေ့ရပါတယ်။လူကြိုရေးကဏ္ဍမှာရလာပြည့်နိုင်ဖို့ကညှိနှိုင်းရေးဖြစ်စဉ်တွေအများကြီး
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်27ရာစုပြည်လုံးညီလာခံအပေါ်မှာအမြင့်သဘောထားသုံးသပ်ချက်တွေနဲ့အတူပြည်လုံးညီလာခံကျင်းပနေတဲ့အချိန်မှာပဲအပြည့်ရက်အဖွဲ့ RCSS နဲ့အပြည့်မရက်ရသေးတဲ့အဖွဲ့တအောင်းတက်တို့တိုက်ပွဲဖြစ်နေတဲ့သတင်းစတဲ့ဒီနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မသိင်ကီထိုက်တို့ကပြောပြပေးကြပါအောင်ရှင
်အများကမျောလင့်ဆောင်ဆိုင်နေကြတဲ့ရုရှားသမ္မတဗလာဒီမီပူတင်နဲ့ဟက်စကင်မြို့ကတွေ့ဆုံမှုမှာကောင်းမွန်တဲ့အစပြုခြင်းဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောပါတယ်။သမ္မတနှစ်ဦးဟာဖင်လန်နိုင်ငံမြို့တော်ဟယ်လ်စင်ကီကသမ္မတနန်ဒော်မှာတွေ့ဆုံခဲ့ကြတာပါ။သမ္မတပူတင်နဲ့နန္ဒာကြီးကြော်ကြားတူးချင်းတွေ့ဆုံပြီးတဲ့နောက်နှစ်ဖက်ကိုယ်စားလှယ်တွေနဲ့ထပ်မံပြုလုပ်တဲ့ဆွေးနွေးမှုအတွင်းသမ္မတထရန့်ကအဲ့ဒီလိုပြောကြားလိုက်တာပါ။နောက်ဦးရဲတွေ့ဆုံမှုမစတင်ခင်သတင်းမီဒီယာတွေနဲ့တွေ့ဆုံတာမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအမေရိကန်နဲ့ရုရှားဆက်ဆံရေးဟာကောင်းမွန်ခြင်းမရှိခဲ့ကြောင်းသမ္မတထရန့်ကပြောပါတယ်။ဒါအပြင်သူသမ္မတအဖြစ်တာဝန်ထမ်းဆောင်တာနှစ်နှစ်နီးပါးလောက်ရှိလာပြီဖြစ်ကြောင်းအဆုံးသတ်မှာတော့ဆက်ဆံရေးတိုးတက်ကောင်းမွန်လာမှာဖြစ်ကြောင်းပြောပါတယ်။ရုရှားနဲ့ဆက်ဆံရေးကောင်းမွန်ခြင်းဟာကောင်းတဲ့အရာဖြစ်ပြီးမကောင်းတဲ့အရာမဟုတ်ကြောင်းလဲသမ္မတထရန့်ကပြောပါတယ်။သတင်းထုတ်တွေကိုအပြင်ကိုမထုတ်ခင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုသတင်းထုတ်တွေကအော်ဟစ်မေးတာကိုတော့ခေါင်းဆောင်ဆောင်နှစ်ဦးစလုံးကဖြေကြားခဲ့ခြင်းမရှိပါဘူး။အခုဆွေးနွေးကြမယ့်အကြောင်းအရာတွေကိုသတင်းထုတ်တွေကိုပြောစဉ်ကအဲ့ဒီကိစ္စပါဝင်ခဲ့ခြင်းမရှိပါဘူး။အစောပိုင်းကတော့အမေရိကန်နဲ့ရုရှားအကြားဆက်ဆံရေးအဆင်မပြေဖြစ်ခဲ့ရတဲ့အကြောင်းအခြေအနေတွေကိုလူမှုကွန်ရက်ကတစ်ဆင့်သမ္မတထရန့်ကဝေဖန်ပြောကြားခဲ့ပါတယ်။မကြာခင်အချိန်ပိုင်းအတွင်းမှာပဲခေါင်းဆောင်နှစ်ဦးဟာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိနေပါတယ်ခင်ဗျ။
ခက်ခဲရှုပ်ထွေးတဲ့အကြောင်းအရာများစွာကိုဆွေးနွေးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာတွေ့ဆုံခဲ့ကြတာပါ။သမ္မတထရန့်သမ္မတဖြစ်လာပြီး18လအကြာအင်အားအကြီးဆုံးနျူကလ িয়ার နှစ်နိုင်ငံကခေါင်းဆောင်နှစ်ဦးတည်းပထမဆုံးအချိန်မျက်နှာချင်းဆိုင်အချင်းကြားကြားပြုလုပ်တဲ့ဒီတွေ့ဆုံမှုကနေသဘောထားကွဲလွဲမှုတွေကိုဘလောက်ဖြေရှင်းနိုင်ကြမလဲဆိုတာကတော့မသေးကြသေးပါဘူး။သမ္မတပူတင်တွေ့ဆုံခဲ့တဲ့အမေရိကန်သမ္မတတွေထဲမှာသမ္မတထရန့်ဟာ၄ယောက်မြောက်ဖြစ်ပါတယ်။ဘာသာပြန်နှစ်ဦးသာပါတဲ့ဒီပထမဆုံးအချိန်တွေ့ဆုံမှုနောက်ပိုင်းနေလယ်စာသုံးဆောင်ရင်တခြားလူတွေပါပါဝင်မဲ့တွေ့ဆုံမှုတွေအတွင်းဘယ်ကြောင့်ညာတွေကိုအဓိကထားဆွေးနွေးကြမယ်ဆိုတာကိုလည်းအတိအကျမသိရသေးပါဘူး။ဒါပေမဲ့2014ခုနှစ်မှာရုရှားကယူကရိန်းပိုင်းခရိုင်းမီးယားကျွန်းဆွယ်ကိုသိမ်းပိုက်ခဲ့တဲ့ကိစ္စ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စတွေကတော့နှစ်နိုင်ငံကြားဆက်ဆံရေးတင်းမာစေတဲ့အကြောင်းအရာတွေဖြစ်ပါတယ်။2016ရွေးကောက်ပွဲကိစ္စကိုသမ္မတပူတင်နဲ့တွေ့တဲ့အခါထဲသွင်းဆွေးနွေးမယ်လို့သမ္မတထရန့်ကအစောပိုင်းမှာပြောထားပူပါတယ်ရှင
်။ကမ္ဘာပိတုကာလို့ပြောကြတဲ့အခင်အကျင်းနဲ့တိဆောက်ပုံတွေပြောင်းလဲနေပြီဖြစ်တဲ့အတွက်ပဋိပက္ခနဲ့ဝယုံသုံးကအခြေအနေတွေကိုရှောင်ရှားနိုင်ရေးတရုတ်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတွေဥရောပနဲ့အတူတကလက်တွဲဆောင်ရွက်ပါဆိုပြီးဥရောပသမ္မတကတိုက်တွန်းလိုက်ပါတယ်။ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့တော်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့မတွေ့ဆုံခင်နိုင်ပိုင်းအလိုမှာပဲတရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်နဲ့ EU ဥရောပသမ္မတထိပ်သီးဆွေးနွေးပွဲဖွံ့ဖွဲအခမ်းအနားမှာဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကအခုလိုတိုက်တွန်းပြောဆိုသွားတာပါ။ကမ္ဘာအခင်းကျင်းတိဆောက်ပုံတွေပြောင်းလဲလာနေတာကိုမျက်ဝါးထင်ထင်မြင်နေရချိန်မှာဒီအပြောင်းလဲတွေကနေပုံမိုကောင်းမွန်အောင်တိဆောက်ဖို့အားလုံးရဲ့တာဝန်ဖြစ်တယ်လို့ဒေါ်နယ်တက်စ်ကဆိုပါတယ်။ကမ္ဘာတဝန်း ချမကျင့်သုံးတဲ့အစီအစဉ်စနစ်တွေကိုဆက်လက်ထင်သိမ်းပြီးနိုင်ငံတကာကုန်သွယ်ရေးစည်းမျဉ်းတွေကိုပြုပြင်ပြောင်းလဲဖို့လည်းသူကတိုက်တွန်းပြောဆိုသွားပါတယ်။ဥရောပနိုင်ငံတွေအပေါ်အမေရိကန်သမ္မတထရမ့်ကဝေဖန်နေတာနဲ့ပတ်သက်ပြီးသမ္မတထရမ့်အနေနဲ့ရုရှားသမ္မတနဲ့တွေ့တဲ့အခါဘသူတွေဟာမိတ်ဆွေဆိုတာသိရဖို့ပိုလန်ဝန်ကြီးချုပ်ဟောင်းလည်းဖြစ်ဥရောပကောင်စီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်နယ်တက်စ်ကပြီးခဲ့တဲ့အပတ်ကတုံ့ပြန်သတိပေးခဲ့ပါတယ်။
အာဖဂန်နစ္စတန်က18နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ရည်ရွယ်ပြီးစစ်သွေးကြွအုပ်စုနဲ့စတင်ညှိနှိုင်းနိုင်ရည်အတွက်တာလီဘန်နဲ့တိုက်ရိုက်ဆွေးနွေးရေးကြိုးပမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထိတ်တန့်တပ်တမန်တွေကိုညွှန်ကြားထားကြောင်းအမေရိကန်ထိတ်တန့်သတင်းစာကြီးတစ်စောင်ကဖော်ပြပါတယ်ဒီဆောင်ရွက်ချက်ဟာဆိုရင်အာဖဂန်ဆိုင်ရာအမေရိကန်မူဝါဒမှာထူးခြားတဲ့အပြောင်းအလဲဖြစ်တယ်လို့နယူးယောက်တိုင်းစ်သတင်းစာကမနေ့တင်းကနေနေတုန်းကဖော်ပြတာဖြစ်ပါတယ်အမေရိကန်ကြီးတန်းရာရှိတချို့နဲ့အာဖဂန်တာဝန်ရှိသူတွေအတီးပြုတ်တယ်လို့လည်းသတင်းစာကပြောပါတယ်။အမေရိကန်ကြီးတန်းရာရှိတွေလည်းအာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့မှာလက်တလောရှိနေပြီးတိုက်ရိုက်ဆွေးနွေးပွဲတွေပြင်ဆင်နိုင်ဖို့နှစ်ဖက်စလုံးကအရေးပါတဲ့ပုံကိုယ်တွေနဲ့ဆွေးနွေးနေတယ်လို့လည်းသတင်းစာကဖော်ပြထားပါတယ်။စစ်ပွဲတွေညှင်းအေးသွားစေရေးသဘောတူညီချက်တစ်ခုထွက်လာဖို့နဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်ဒီလမ်းကြောင်းတစ်ခုပဲရှိတယ်ဆိုတဲ့အယူအဆကအမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေကြားမှာပို့ပြီးတော့ကြီးထွားလာနေတာကအမေရိကန်တို့ဆက်ဆက်ဆွေးနွေးမှုတွေမှာပို့ပြီးထိတွေ့ပါဝင်လာဖို့ဖြစ်လာတာလို့လည်းသတင်းစာကဖော်ပြထားပါတယ်။တာလီဘန်တို့ဘက်ကတော့အာဖဂန်ဆိုရဟာအနောက်နိုင်ငံတွေရဲ့ရုပ်သေးအဖြစ်ပြောဆိုပြီးအမေရိကန်နဲ့ NATO မဟာမိတ်တွေဘက်ကတိုက်ခိုက်မှုရပ်မှဆွေးနွေးမယ်လို့အကြေညာပြောဆိုထားပါတယ်ရှင်။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ခါတရင်ကိုဆက်လက်ညာပေးနေပါခင်ဗျာကျန်နိုင်ငံနဲ့စီးပွားရေးထိစားလုပ်ကိုင်နေတဲ့ကုမ္ပဏီတွေအပေါ်အမေရိကန်ကပိတ်ဆို့အရေးယူမှုတွေလုပ်တဲ့နေရာမှာသူတို့ကိုချွင်းချက်အဖြစ်ကင်းလွတ်ခွင့်ပေးဖို့ဥရောပမဟာမိတ်တွေရဲ့မြစ်တာရက်ခံချက်ကိုအမေရိကန်ပြည်ထောင်စုကပယ်ချလိုက်ပါတယ်။အီရန်နဲ့စီးပွားထိစားလုပ်ကိုင်နေကြတဲ့တိုင်းပြည်တွေကိုအကာအကွယ်မပေးနိုင်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ခ်ပွန်ပေယိုနဲ့ဗန်နေးဝန်ကြီးစတီဗ်မနူချင်းတို့ကဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကိုစာရေးအကြောင်းကြားခဲ့ကြောင်းတန်တပန်နေနဲ့တခြားအရာရှိတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်အပေါ်ဗန်နေးအရာကြီးမားတဲ့ဖိအားပေးနိုင်မှုဆောင်ရွက်နေခြင်းဖြစ်ကြောင်းဝင်ကြီးနှစ်ဦးရဲ့စာထဲမှာရေးသားထားတယ်လို့ဒီကိစ္စကိုကနဦးဖော်ပြခဲ့တဲ့အမေရိကန်အခြေစိုက် NBC သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့အမျိုးသားလူညုံရေးမြေပြင်အခြေအနေအရလိုအပ်မဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးစတဲ့ကိစ္စတွေပေါ်အခြေခံပြီးအမေရိကန်ဘက်ကအကန့်အသတ်နဲ့ကင်းလွတ်ခွင့်ပြုမယ်လို့ဆိုပါတယ်။ဗြိတိန်ပြင်သစ်နဲ့ဂျာမနီတို့ကပြီးခဲ့တဲ့လအတွင်းစာရေးမြစ်တာရက်ခံကြခဲ့ကြတဲ့အပေါ်ဝင်ကြီးနှစ်ဦးကတုံ့ပြန်ခဲ့တာပါ။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားရရှိထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေအခုနှစ်အစောပိုင်းမှာအမေရိကန်ပြည်ထောင်စုကနှုတ်ထွက်ခဲ့တာပါ။
အီသီယိုးပီးယားနိုင်ငံမှာအီရစ်ထရီးယားနိုင်ငံဆိုင်ရာတန်ရုံကိုပြန်ပြီးတော့ဖွင့်လှစ်လိုက်ပါပြီ။လူပေါင်းတောင်းနဲ့ချီတိတ်ဆုံးခဲ့တဲ့နေဆက်ဆက်ပွဲနောက်ပိုင်းဆယ်စုနှစ်နှစ်ခုကြာဆေးရည်မပြေမလည်ဖြစ်နေတာကိုအဆုံးသတ်ကြောင်းနှစ်နိုင်ငံချင်းညာပြီးသတင်းတပတ်အကြာဒီကနေ့တနင်္လာနေ့မှာတန်ရုံကိုပြန်ဖွင့်တာဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံရဲ့မြို့တော်အဒီးဆဘာဘာမြို့လယ်မှာရှိတဲ့တန်ရုံရဲ့တော့တွေကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီယာအာမက်ကအီရစ်ထရီးယားသမ္မတအစ်ဇစ်အပ်ဝါကီကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။အီရစ်ထရီးယားသမ္မတရဲ့သုံးရက်ကြာအီသီယိုးပီးယားနိုင်ငံခီးစဉ်အဆုံးသတ်မှာအခုတန်ရုံကိုဖွင့်လာလဲဖြစ်ပါတယ်။အသေးအကြေးတိုက်ခိုက်ခဲ့ကြတဲ့ရန်သူအောင်နှစ်နိုင်ငံကြားငြိမ်းချမ်းရေးသဘောတူညီချက်ကိုဂုဏ်ပြုတဲ့မနေ့ကဖျော်ဖြေပွဲမှာတော့နှစ်နိုင်ငံခေါင်းဆောင်တို့ပွေဖွဲ့ခဲ့ကြချိန်မှာထောင်နဲ့ချီတဲ့လူတို့ကလက်ခုပ်ဩဘာပေးခဲ့ကြပါတယ်။နှစ်နိုင်ငံကြားနှစ်နှစ်ကြာဆက်ပွဲကိုအဆုံးသတ်တဲ့2000ပြည့်နှစ်တုန်းကလက်မှတ်ထိုးခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအီသီယိုးပီးယားဘက်ကအပြီးသတ်လက်ခံကြောင်းကြေညာခဲ့ပြီးတစ်လအကြာပြီးခဲ့တဲ့သတင်းပတ်တုန်းကအီသီယိုးပီးယားဝန်ကြီးချုပ်အီရစ်ထရီးယားကိုတွားရောက်ခဲ့ပါတယ်။တန်ရုံးနေပြန်ဖွင့်ကြဖို့သဘောတူခဲ့ကြသလိုနှစ်နိုင်ငံလေးချောင်းပြန်တန်းရေးပြန်လည်စတင်ဖို့စိတ်ကမ်းတွေတည်ဆောက်ဖို့လည်းသဘောတူကြပါတယ်။ငြိမ်းချမ်းရေးသဘောတူညီချက်အရအီသီယိုးပီးယားဘက်ကပိုင်ဆိုင်မှုအငင်းပွားနေတဲ့နေဆက်ဒေသတွေကိုအီရစ်ထရီးယားကိုလွှဲပြောင်းပေးရမှာလည်းဖြစ်ပါတယ်။အီသီယိုးပီးယားရဲ့ပိုင်နက်တစ်စိတ်တစ်ပိုင်းဖြစ်တဲ့အီရစ်ထရီးယားကခွဲထွက်ခဲ့ပြီး1993ခုနှစ်မှာလွတ်လပ်ရေးကြေညာခဲ့တာဖြစ်ပါတယ်ရှင်
။ကမ္ဘာဖလားဘောလုံးပွဲမှာအနိုင်ရလိုက်ပြီးတင်းတင်းနေနေကချင်းချင်းတဲအောင်မဲ့ခံခဲ့ကြတဲ့ပြင်သစ်နိုင်ငံလက်မကြီးတွေပေါ်မှာဒီကနေ့တင်းတင်းလာနေမှာတော့အမိုက်ရှင်းလင်းတဲ့သူတွေအလုရှုပ်နေကြပါတယ်။မော်စကိုမြို့တော်မှာကျင်းပတဲ့ဘောလုံးပွဲမှာခရိုအေးရှားအသင်းကို 4-2 နဲ့အနိုင်ရပြီးတဲ့နောက် တန်းနဲ့ချီတဲ့ပြင်သစ်နိုင်ငံသားတွေအပျော်လွန်ပြီးမနေ့ကလမ်းမတွေပေါ်မှာအောင်းမွေးခံခဲ့ကြတာပါ Champs Elysees လမ်းမပေါ်မှာပြင်သစ်နိုင်ငံသားတချို့ရဲတွေနဲ့ခိုက်ရန်ဖြစ်ပွားခဲ့သလိုစီးပွားရေးလုပ်ငန်းတချို့နဲ့ဈေးဆိုင်တွေလည်းထိခိုက်ခဲ့ပါတယ်တင်းတောက်တွေရဲ့ပစ္စည်းတွေထိခိုက်ပျက်စီးတာတွေရှိခဲ့သလိုဈေးဆိုင်တချို့အလုခံခဲ့ရပြီးဆိုင်ပတင်းမှန်တွေလည်းအခွဲခံခဲ့ကြပါတယ်ဒီနေ့နေ့လယ်ပိုင်းမှာအောင်းမွေးခံဘလုံးသမားတွေနဲ့ချီတက်ပွဲဆက်ပြီးကျင်းပဖို့စီစဉ်ထားတဲ့အတွက်ရှမ်းအလီစီလာမကြီးကိုအမြန်ဆုံးရှင်းနိုင်ဖို့အမိုက်သိတဲ့သူတွေအချိန်မီအပြင်းထန်စ조사နေကြတာပါပြင်သစ်ဘောလုံးအသင်းကစားသမားတွေကိုတမရအီမန်နွယ်မက်ခရွန်ကလည်းဒီနေ့အလီစီနန်းတော်မှာလက်ခံတွေ့ဆုံမှာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတော်မီလောင်ချွတ်မှုအတွင်မိသက်သမားတို့တေဆုံးခဲ့ရပြီးမနေ့တနင်္ဂနွေနေ့ညပိုင်းမှာတော့ဟက်တာ1600ကျော်လောင်ချွတ်ခဲ့ပြီးယိုစမီတီအမျိုးသားဥယျာဉ်ကိုသွားရာအဓိကလမ်းမကြီးလည်းပြတ်တောက်သွားပါတယ်ကယ်လီဖိုးနီးယားပြည်နယ်မာရီပိုဆာခရိုင်မှာပြီးခဲ့တဲ့တောက်ကြနေ့ကဆက်လို့မိလောင်ခဲ့တာဖြစ်ပြီးဥယျာဉ်ရဲ့အနောက်ဘက်ပိုင်း16ကီလိုမီတာလောက်မိလောင်ခဲ့ပါတယ်မိငိမ့်သက်ရင်မိသက်သမားတို့တေဆုံးခဲ့ရပြီးနောက်တရက်မနေ့တနင်္ဂနွေနေ့မှာမိလောင်မှုရဲ့နှစ်ရာခိုင်နှုန်းကိုပဲထိမ့်သိမ်းထားနိုင်ပါသေးတယ်ရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မတ်တင်ကီထိုက်တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္လာညချမ်းထုတ်လင်းပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လင်းနေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းနားဆင်နိုင်ကြပါရှင်အခုတော့ထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်နေပြည်တော်မှာ6ရက်တာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးရဲ့နောက်ဆုံးရက်မှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကညီလာခံအတွေ့မှာမညှိနှိုင်းနိုင်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့လက်ရှိလုပ်ငန်းတွေကိုပြန်လည်သုံးသပ်ပြီးပုံမကောင်းမွန်တဲ့လုပ်ငန်းစဉ်ကိုချမှတ်ဆောင်ရွက်ဖို့နဲ့အခက်အခဲတွေကိုကျော်လွှားနိုင်မှုငြိမ်းချမ်းရေးမဟာဗျူဟာတစ်ရက်ချမှတ်ဖို့လိုအပ်တယ်ဆိုတာကိုသူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကနေပြည်တော်ကနေတိုက်ရိုက်သတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးဟာဒီကနေ့ပြီးဆုံးခဲ့ပြီးညီလာခံအတွင်းဆွေးနွေးရရှိခဲ့တဲ့သဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်အစိပ်ပိုင်းနှစ်ဖြစ်လက်မှတ်ရေးထိုးနိုင်ခဲ့တယ်လို့နောက်ထပ်ညီလာခံ3ချိန်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေကိုချမှတ်နိုင်ဖို့လည်းတနိဋ္ဌာန်ပြုခဲ့ကြပါတယ်။ညီလာခံနောက်ဆုံးနှစ်လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကကျေးဇူးတင်စကားပြောကြားရမှာလုံခြုံရေးကဏ္ဍအပါအဝင်ညီလာခံမှာမဆွေးနွေးနိုင်တဲ့အချက်တွေပြည်လည်နိုင်စေရေးနဲ့ပတ်သက်ပြီးတော့လေဒေါ်ဆန်းစုကြည်ကအခုလိုပြောဆိုပါတဲ့
လုံခြုံရေးကဏ္ဍကိုညှိနှိုင်းကြရမှာဖက်ကက်ကလူကြီးစွာနဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်လုံခြုံရေးကဏ္ဍမှာရလောက်ထွက်နိုင်ဖို့ကငြိမ်းချမ်းရေးဖြစ်စဉ်အတွက်များသည့်အရေးကြီးပါပြီးပြည့်စုံတဲ့ပြည်တော်စုငြိမ်းချမ်းရေးသဘောတူညီမှုဖြစ်ဖို့ဆိုတာလုံခြုံရေးကဏ္ဍဆိုင်ရာသဘောတူညီချက်တွေအပါအဝင်မှဖြစ်ပါပါဒီခက်ခဲတွေပြေလည်အောင်ဖြစ်ရှင်းနိုင်လို့ဆိုရင်ကျမတို့ရဲ့နိုင်ငံရေးဆွေးနွေးမှုဘူပေါင်းဖွဲ့စည်းတည်ဆောင်တည်ဆောက်မှုနဲ့ဒီဇိုင်းတွေကိုအစီအကျရဲရဲတင်းတင်းပြန်လည်သုံးသပ်ပြီးဘုံဘောကောင်းမွန်တဲ့လုပ်ငန်းစဉ်ဖြစ်ပေါ်လာအောင်ကျမတို့ဆက်လက်ကြိုးစားသွားကြအောင်ဖြစ်ပါတယ်
ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ဖို့ဆိုရင်အားနည်းချက်တွေကိုပြုပြင်ပြီးအစုဖွဲ့တွေကြားနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ငြိမ်းချမ်းရေးမဟာဗျူဟာတရက်ရေးဆွဲဖို့လိုအပ်ကြောင်းလည်းထည့်သွင်းပြောကြားပါတယ်။
တိကျပြတ်သားတဲ့အနာဂတ်အတွက်ဘုံရင်းမှန်းတဲ့အနေဖြင့်ဒီကနေ့ညီလာခံအစည်းအဝေးကြီးကသဘောထားထုတ်ပြန်ကြေညာချက်ကိုထုတ်ပြန်လိုက်ပါတယ်။ဆက်လက်ပြီးတော့ကျမတို့အားလုံးအနေနဲ့အနာဂတ်အတွက်ဘုံရင်းမှန်းချက်ကိုအကောင့်ထဲပေါ်နိုင်တဲ့ငြိမ်းချမ်းရေးမဟာဗျူဟာတစ်ခုထွက်ပေါ်လာနိုင်လို့လိုပါလိမ့်မယ်။ဒီမဟာဗျူဟာကိုအခြေခံပြီးနိုင်ငံရေးဆွေးနွေးမှုဆိုင်ရာဘူပေါင်း political framework ကိုတင်းလျော်ကောင်းမွန်အောင်ပြုပြင်ပြောင်းလဲရဖို့လိုပါလိမ့်မယ်။
တူညီတဲ့ဘုံကြီးမှန်းချက်ရရှိဖို့ဆိုရင်ခေါင်းဆောင်တွေအကြအလွတ်တဘောတွေးဆုံဆွေးနွေးဖို့နဲ့ဒီလိုတွေးဆုံဖို့လဲသဘောတူညီထားတယ်လို့အမြန်ဆုံးစတင်နိုင်ဖို့လဲအစိုးရကအလေးနဲ့ထားဦးစားပေးဆောင်ရွက်မှာဖြစ်ကြောင်းလဲထည့်သွင်းပြောကြားပါတယ်လက်ရှိကျင်းပတဲ့ညီလာခံကို NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်မီထိုးသေးတဲ့အဖွဲ့တွေလဲပါဝင်တယောက်ခဲ့တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာစေရေးအတွက်အစိုးရတက်မတော်ရုံးနဲ့တိကျစီတွဲဆုံညှိနှိုင်းနိုင်ခဲ့ကြောင်းအလားအလာကောင်းတွေလည်းရရှိထားကြောင်းပြောဆိုပါတယ်။ညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာတော့ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီးစိုးရိမ်ချက်လူလားချက်တွေကိုခြုံငုံဆောင်ရွက်နိုင်ရေးနဲ့သက်ဆိုင်တဲ့အချက်တွေကိုထည့်သွင်းဖော်ပြထားပါတယ်။ ဒီသဘောထားတွေကိုတော့ညီလာခံဦးဆောင်တပါပတိဘဒိုစောကွယ်ထူဝင်းကအခုလိုထုတ်ပြန်ပြောဆိုပါတယ
်။ပြည်သူစုမပြိုကွဲရေးတိုင်းရင်းသားစီးနူးညီညွတ်မှုမပြိုကွဲရေးနဲ့အချုပ်အခြာအာဏာဒီတခံပြည်တို့ကိုရှေ့ရှု၍လွတ်လပ်မှုတန်းညီမြမှုနဲ့တရားမျှတမှုတို့ကိုအခြေခံပြီးပင်လုံစိတ်ဓာတ်နဲ့အညီဒီမိုကရေစီရေးအမျိုးသားတန်းညီနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်အခွင့်အရေးများအမခံခြင်းနဲ့အပြည့်အဝရှိသောဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံပြီးပြည်တော်စုကိုနိုင်ငံရှင်ရွေးပွဲရလာမယ့်နဲ့အညီတည်ဆောက်နိုင်ရေးအတွက်ပြည်တော်စုငြိမ်းချမ်းရင်လာက20ရာစုပင်လုံဒီလာကကိုယ်စလေမြတ်ကဆက်လက်ကြိုးပမ်းဆောင်ရွက်သွားမည်ဖြစ်ကြောင်းထုတ်ပြန်ကြေညာအပ်ပါသည်
။ညီလာခံကိုတော့ကိုယ်စလေ900ဦးအထူးဖိတ်ကြားထားသူ29ဦးလေးလာသူ204ဦးအကျိုးဆောင်28ဦးနဲ့အထောက်အကူပြုသူ152ဦးပါဝင်တက်ရောက်ခဲ့ပါတဲ့။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးပြီးဆုံးပြီးမကြာခင်မှာတော့နိုင်ငံရေးကဏ္ဍမှာမဆွေးနွေးပြစ်တဲ့ပြည်တော်စုကခွဲမထွက်ရေးကိုပိုင်ပြဋ္ဌာန်းခွင့်အရေးနဲ့လုံခြုံရေးကဏ္ဍမှာပါဝင်တဲ့တက်တွေပြည်လဲပေါင်းစည်းရေးကိစ္စတွေကိုအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့အတိုင်းအတာလက်နက်ကိုင်အဖွဲ့တွေအလွတ်တဘောဆက်လက်ညှိနှိုင်းကြမှာဖြစ်တယ်လို့ NCA လက်မှတ်ရေးထိုးသေးတဲ့အဖွဲ့တွေနဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေပါတယ်
ကိုမိုးစော်နေပြည်တော်ကနေပြီးတော့ဓာတ်ရိုက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုပြီးဆုံးသွားတဲ့27ရာစုပင်လုံငိမ့်ညံ့ရေးညီလာခံရဲ့ရလက်တွေနဲ့ပတ်သက်ပြီးတော့ညီလာခံတက်ရောက်ဆွေးနွေးသူတွေရဲ့အကြောင်းမှာကျေနပ်တဲ့သူတွေရှိတယ်လို့မျှော်လင့်တဲ့အတိုင်းမဖြစ်သေးလို့အားမရသူတွေလည်းရှိကြပါတယ်။ညီလာခံအပေါ်မှာဝေဖန်သူတွေရှိတယ်လို့ဒီလိုဝေဖန်နေကြုံနဲ့ရှေ့ဆက်မရဘူးလို့ဆိုတဲ့တုံ့ပြန်မှုတွေကလည်းရှိပါတယ်။တက်ရောက်သူတွေရဲ့အကြာသဘောထားအမြင်အမျိုးမျိုးကိုတော့ VOA မြန်မာပိုင်းရဲ့အဖွဲ့သားတွေလိုက်လံပြီးတော့မေးမြန်းထားတာကိုစူးစီးတင်ဆက်လိုက်ပါတယ်ရှင်။
ထင်ကိုထင်တလောက်ဖြစ်မလာဘူးပေါ့ထင်တလောက်ဖြစ်ရမယ်စိတ်ပြက်စရာစိတ်ပြက်စရာတော့မရှိဘူးဒါပေမဲ့ဒီနိုင်ငံရေးမှာဒါမျိုးဖြစ်တတ်ပါတယ်ကိုထင်တာကိုထင်တာလည်းမဖြစ်ဘူးပေါ့အဲ့တော့ရလက်တွေပေါ်မှာအားမရဘူးဟိုအားနေရစ်တွေရှိတယ်တရှင်ထဲမှာလည်းညှိလို့နိုင်လို့ရတာလည်းရှိတယ်အဲ့တော့ဒီ process ပေါ်မှာဟိုတိတ်ပြီးတော့အဆိုးကြီးတော့မမြင်ဘူးဘာလို့ဒီ process ကတော့သွားအောင်မယ
်ကျွန်တော်တို့ညီငယ်ချင်းရင်ကတော့ဝေဖန်တာတော့ထားလိုက်ပါဒါကကျွန်တော်လုပ်နေကြအလုပ်ပါတို့တော့လည်းပဲကျွန်တော်ဒီငြိမ်းချမ်းရည်လာကံကနေပြီးတော့ရှစ်ဆက်ပြီးတော့ငြိမ်းချမ်းတည်ဆောက်နေနေအောင်ပါတောက်ကူပြည့်တဲ့ဟိုစားအတွေ့အကြုံတို့ကတော့ရသွားတယ်ပေါ့ရှစ်လာမယ့်ငြိမ်းချမ်းရည်လာကံမှာဘယ်လိုအောင်မြင်ပြီးလုပ်ငန်းစီချမှတ်ဆောင်ရမယ်ဆိုတဲ့သင်ခန်းစာတော့ရတယ်ပေါ့ဒါလို့ကျွန်တော်လည်းအောင်မြင်ပါတယ
်အငယ်ပြောရဆိုငြိမ်းချမ်းရည်လာကံဆိုတာအငယ်တို့နိုင်ငံအတွက်အရေးကြီးဆုံးကိစ္စပဲမြန်မာဒီမိုကရေစီဖွဲ့ချုပ်ရေးမူဝါဒမှာ reconciliation ဆိုတာလည်းပါပါတယ်ဟုတ်လားအငယ်တို့ကပြောနေကြတာဝေဖန်နေရတော့တမီးရဲ့အများကြီးရှိတာဝေဖန်ကြတာပေါ့ဝေဖန်ကြတဲ့ဥစ္စာကအငယ်တို့ကအပြစ်မပြောပါဝေဖန်နိုင်ပါလေပေါ့တကယ်တကယ်ကြည့်ရမှာအငယ်တို့က result တွေဘယ်လိုထွက်လာတယ်လဲဆိုတာကိုကြည့်ရမှာပါ
ပြည်စုံဆွေးနွေးတဲ့အချိန်မှာဆုံးဖြတ်ချက်ချမှတ်တဲ့အချင်းချင်းနေရာအစအိုးတစ်ဖက်တိုက်ကြီးစံနေမယ်ဆိုရင်တော့ပြည့်ဟိုနောက်မှာကြံနေတဲ့လူတွေလည်းလိုက်မှာလိုက်လာမှာမဟုတ်ဘူးငါတို့ဝင်လာရင်လည်းငါတို့ရှုံးမှာပဲဆိုတဲ့ပုံစံပေါ့လေချုံချင်းမြတ်ချင်းဆိုတာတဲ့ဗျာဘယ်ဘက်ဒီဘက်စစ်ဆိုင်မိနိုင်လို့ရတယ်ဆိုရင်တော်ရစ်တာပေါ့ဗျာဒါမှမဟုတ်ဘယ်နဲ့လာပြီးတော့ဟိုဒီခင်းချင်းမှာရှိတဲ့အားကြီးတဲ့လူကပဲအနိုင်ယူသွားတဲ့ပုံစံဆိုရင်တော့ဒါအဆင်မပြေဘူ
းအခုရလာတဲ့အချက်လက်တွေဟာပြည်တွင်းငင်းချမ်းကြီးကိုအာမခံချက်ပေးနိုင်တဲ့အချက်လက်တွေအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဟွန်ခံချင်ပါတယ်သူနည်းလကောင်းပဲကျွန်တော်တို့တိုင်းရင်းသားလေးနဲ့ကင်တော်လှန်ရေးဖွဲ့စည်းတွေဟာနှစ်ပေါင်း90တော်လှန်ရေးလုပ်ပြီးတော့တောင်းဆိုတယ်တောင်းဆိုချက်တွေလည်းအလုံးအလုံးမရှိသေးဘူးဆိုတာကျွန်တော်ဝန်ခံချင်ပါတယ
်။အာရကျေနပ်မှုဆိုတာဒီမတူညီတဲ့အဖွဲ့အစည်းတွေမတူညီတဲ့စတက်နေနဲ့ဒါညှိနှိုင်းတာလေ။ညှိနှိုင်းနေတဲ့ပွဲဆိုတော့ကျွန်တော်ခုနပြောတဲ့စကားကိုကျွန်တော်ပြန်သုံးချင်တယ်။ကျွန်တော်ရဲ့လူဘအတိုင်းကျွန်တော်တို့ဖြစ်ချင်တဲ့ဆန္ဒအတိုင်းအဲကျွန်တော်တို့အပြည့်အဝတော့ဖြစ်လာဖို့ဆိုတာတိတ်တော့မလွယ်ကူတဲ့ကိစ္စပါဟုတ်။
အခုလိုမျိုးအမြင်သဘောထားအမျိုးမျိုးကိုတုံ့ပြန်ပြောဆိုခဲ့ကြတဲ့ပုံကူရေးအစဉ်အတိုင်းကတော့ရခိုင်မျိုးသားပါတီကဦးဦးလှစော KNU ကရင်မျိုးသားအစည်းအရုံးကဖထိုးဆော့ကွယ်ထူဝင်းအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးထွန်းထွန်းဟိန်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းကျော်ညွန့် CNF ချင်းမျိုးသားတအူးကဒေါက်တာစလိုင်းလျံမုံစာခေါင်နဲ့တအောင်းပလောင်မျိုးသားပါတီကတာလာဖေတို့ဖြစ်ကြပါရဲ့ရှင် အခုလိုမျိုးငြိမ်းချမ်းရေးညီလာခံကျင်းပနေချိန်မှာပဲတိုင်းရင်းဒေသမှာတိုက်ပွဲတွေဖြစ်နေကြတဲ့သတင်းကိုတင်ဆက်ပေးခြင်းပါတယ်။ NCA အပြစ်ရတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တပ်ဖွဲ့နဲ့တအောင်းပလောင် TLL တပ်ဖွဲ့တို့ဟာရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်နေလို့ဒေသခံ290ကျော်နေရက်ကနေတိမ်းရှောင်နေကြရပါတယ်။စစ်ရှောင်ရွာသားတွေဟာမန်ဆန်ကျေးရွာရဲ့စစ်ရှောင်စခန်းမှာခိုးလုံနေကြရတယ်လို့လည်းစခန်းတာဝန်ရှိသူတွေကပြောပါတယ်။လက်ရှိရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းကစစ်ရေးမတည်ငြိမ်နိုင်သေးတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်တွင်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင် TNL တပ်ဖွဲ့တို့ကြားဒီမနက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မန်ဆန်စစ်ရှောင်းစခန်းတာဝန်ခံဦးစိန်တုံးကပြောပါတယ
်။တပ်ဖွဲ့ကတော့တော်တော်လေးတင်းကန်တဲ့သဘောမှရှိနေတယ်ဒီမနက်7နာရီလောက်ကလေးကနေသောချောအတန်ကြီးနေတာတော့အခုဒီတစ်ချက်တစ်ချက်အဲ့လိုမျိုးနေနေတယ်။နမ်တူနဲ့ဆယ်လေးမှဆယ်ရှိမှအဲ့ဒီဝန်းကျင်မှာဒီကောင်းဟုံးရဲ့လုံမိတ်ရဲ့ပြည်လို့ရှိရင်ဒီမိုင်းမှုဒီရွာရဲ့ပတ်ဝန်းကျင်သုံးဖက်ဒီမှာပေါ့။အဲ့ဘွယ်ဖြစ်တာကတော့ကျွန်တော်တို့ကြားလာတော့ဒီကျန်းတောင်ပိုင်းနဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့လို့ကြားတယ်ခင်ဗျာ
။နှစ်ဖက်တပ်ဖွဲ့တွေထိတ်သက်ရင်ဆိုင်တော့မဲ့အချိန်ဒီမှာရွာသားတွေစစ်ပီးတင်းချောင်လာခဲ့ကြပါတယ်။ဒီနေ့မနေ့မှာဖြစ်ပေါ်တဲ့တိုက်ပွဲကြောင့်ဒေသခံရွာသား290ကျော်ဟာနမ်မတူမြို့နယ်မန်ဆန်စစ်ဆောင်စခန်းကိုတိမ်းချောင်ရောက်ရှိလာတယ်လို့အကူအညီပေးရေးဖွဲ့ဝင်ဆိုင်းလိန်ခန်းကပြောပါတယ
်စစ်ချောင်ကြီးရေ294ရောက်ရောက်နေပါပြီသူကဟိုစစ်ဆောင်စခန်းကဒီစီဘော်ဒါဆောင်မှာတနေရနောက်တော့မန်ဆန်မြောက်ကျောင်းမှာတနေရစစ်ဆောင်ရဲ့ရွာတွေနာမည်ကတော့တောင်ဟုံးရွာလုံမိတ်ရွာမိုင်းမှုရွာဒီ၃ရွာပေါ့ခင်ဗျ
တိုက်ပွဲဖြစ်ပွားနေစေချင်နေကြောင်းဒေသခံရွာသားတွေအနေနဲ့စစ်ဘေးတိမ်းချောင်လာနေစေလို့လည်းသူကဆိုပါတယ်RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွေရဘူမူကြီးဆိုင်ဦးကတော့ဒီကိနံမလူမြို့နယ်အတွင်းမှာတန်းပလောင်တပ်ဖွဲ့ TNL နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အတည်ပြုပြောဆိုခဲ့ပါတယ
်။ဟာတပ်ဖွဲ့ကတော့ဒါကတော့ဒီပြင်းကျွန်တော်တော့အဲဒီ TNL နဲ့မျိုးရမ်းနေတဲ့ဖြစ်တယ်ဆိုရင်မနေ့ပိတ်အကြီးကျယ်တော့မျိုးနဲ့ဖြစ်ပါဘူး
။မနေ့ပိုင်းကနေညနေပိုင်းထိဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေနဲ့ထိခိုက်မှုအခြေအနေကိုတော့အတည်မပြုနိုင်သေးပါဘူး။တောင်ပိုင်းရှမ်းပြည်တပ်မတော်ဖွဲ့ဟာပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကနေစနေနေ့ထိရိုင်လင်ခရိုင်မိုင်းကန်မြို့နယ်တွင်းမှာမြမတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားခဲ့သလိုတပ်မတော်နဲ့ပြစ်ခတ်မှုရပ်တန့်ပြီး TNL နဲ့စစ်ရေးတင်းမှလာနေခဲ့တာပါ။တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တန်းပလောင်တပ်ဖွဲ့တို့ဟာ2015ခုနှစ်ကုန်ပိုင်းကစပြီးအငင်းဘွားပွေရနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားလာခဲ့တာပါ။နိုင်ငံတော်တိုင်းပင်ကပုတ်ကူတောင်အောင်ဆန်းစုကြည်ဦးဆောင်ပြီး27ရာစုပင်လုံခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနေတဲ့ရက်တွေမှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေရက်ဆက်စုစုလို့ဖြစ်ပွားနေပါတယ်။ဒီကနေ့မှလည်းကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမြမတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KIA တို့တိုက်ပွဲဖြစ်ပွားနေတယ်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်ဦးဆန်းအောင်ကပြောပါတယ်။
တပ်ဖွဲ့တွေကဖားကန်းမြို့နယ်ဘက်မှာဖြစ်နေတယ်လို့သိရတယ်။ဒီတပ်တော်ကကရှိတဲ့ဘက်ကိုလှုပ်ရှားလာတဲ့အခါကျတော့တိုက်ပွဲဖြစ်လာတယ်လို့သိရတယ်။တအားလို့ဒီနေ့တုန်းကတော့ဖြစ်နေပြီကွ။အပေါ်မှာဖြစ်လိုက်ပြီးမှဖြစ်လိုက်နေဖြစ်နေ။ကောင်းမိုင်းအဲ့ဘက်ကကြောဘက်မနေရာလောက်ဖြစ်တယ်လို့သိရတယ်။ဒီကြောက်ပါညာပစ္စည်းကတော့ကျောင်းမသိဘူး
။27ရာစုပင်လုံတတိယကျေးညီလာခံကျင်းပနေတဲ့တစ်ချိန်တည်းမှာပဲ။ကရင်ပြည်နယ်ဖားပုံခရိုင်ဘက်မှာလည်း KNU ကရင်မျိုးရာစီယုံတပ်မဟာ9နယ်မြေမှာဇူလိုင်လ12ရက်နေ့ကမြမတပ်မတော်နဲ့ KNU တို့ကြားပြစ်ခတ်မှုဖြစ်ပွားခဲ့ပါသေးတယ်။ဒီလိုတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်ရမှာယုံကြည်မှုအားပြော့စေတယ်လို့လည်းကချင်ငင်းချမ်းရေးကျူးဆောင်ဦးဆန်းအောင်ကပြောပါရယ
်ငင်းချမ်းရေးဆိုတာက20ယုံကြည်မှယုံကြည်မှုရှိမှဖြစ်တဲ့အခြေကိုတွေးလို့ရတဲ့အနေအမျိုးပါဒီတိုက်ပွဲတွေဖြစ်ရင်ဒါယုံကြည်မှုအရရေးလာမယ်ငင်းချမ်းရေးအတွက်နောက်ဆက်ကတော့တိုင်းတာတစ်ခုတော့ဖြစ်တော့ဖြစ်မယ်တိုက်ပွဲမဖြစ်လေဒါကယုံကြည်မှုအကားကောင်းတယ်ဖြစ်မှာပါ
လက်ရှိကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွင်းမှာတိုင်းရင်းသားလက်နက်ကန်ဖွဲ့အချင်းချင်းကြားတော်လကောင်မြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့တွေနဲ့တော်လကောင်စစ်ရေးတင်းမှမှုတွေရှိနေစေလဲဖြစ်ပါတယ်ဒီစစ်ရေးပဋိပက္ခတွေကြောင့်စစ်ဘေးလွတ်ရာကိုတင်းချောင်နေကြရတဲ့စစ်ပြေးဒုက္ခတဲ့ဥယျာဉ်နှစ်သိန်းလောက်ရှိနေသေးတယ်လို့ဒီစစ်ပြေးဒုက္ခတဲ့အရေးကိုလက်ရှိအစိုးရကလည်းဖြေရှင်းပေးနိုင်ခြင်းမရှိတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ရှိမှာပြတယ်။တယုန်နဲ့ဆက်မှခြေဆိုင်ကြတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ UWSC ဝါပြည်သွေးစည်းညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီအာကောင်တဲ့အဖွဲ့ဝင်ပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဟာအခု27ရာစုပင်လုံငင်းငင်းညီလာခံကာလမှာမြမထေသီးခေါင်းဆောင်တွေနဲ့တီးကြစီတွေ့ဆုံနိုင်ခဲ့ပါတယ်။မြောက်ပိုင်းအဖွဲ့နေပြည်တော်ရောက်လာအောင်ညှိနှိုင်းဆောင်ရွက်မှုမှာအင်ဒီဂျင်တယုန်နိုင်ငံဟာအခမ်းအနားတည့်ရအနေနဲ့ပါဝင်လာပါတယ်။မြမညီငယ်ရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာပါသလဲညီငယ်ရေးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တက်တက်ကြွကြွပါဝင်မှုကိုဘလောက်လိုလားကြပါသလဲအင်ဒီဂျင်တရုတ်နိုင်ငံနဲ့ဒီမြမညီငယ်ရေးပ ပသက်မှုအခြေအနေကိုလာမယ့်အင်္ဂါနေ့ညပိုင်းတရက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တရက်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။မနက်ဖြန်အင်္ဂါညတိုင်းလေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင်။သတင်းရှင်များရှင်အမေရိကန်စွန့်ဦးတီထွင်ကုမ္ပဏီလုပ်ငန်းကြီးတွေဖြစ်ကြတဲ့တင်ယူလေ့လာနိုင်တဲ့ AI နဲ့ဆက်ရုပ်လုပ်ငန်းတွေမှာတော့တရုတ်နိုင်ငံဘက်ကငွေကြေးအမြောက်အများရင်းနှီးမြှုပ်နှံလာတာကြောင့်အမျိုးသားလူကြုံရေးကိုအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေဘက်ကစိုးရိမ်လာကြပါတယ်။ဒါပေမဲ့လည်းဆီလီကွန်တောင်ကြားမှာတော့တရုတ်နဲ့ပူးပေါင်းလုပ်ကိုင်တာဟာနှစ်ဦးတစ်ဖက်အကျိုးရှိစေတယ်လို့မြင်ကြပါတယ်။မိုက်ကယ်ကွင်းသတင်းပေးပို့ထားတာကိုငိမ့်ချန်းပြောပြပေးပါရှင်။
အမေရိကန်လွှတ်တော်မှာတော့တရုတ်ဟာအမေရိကန်လုံခြုံရေးကိုချိန်းချောက်လာတယ်လို့မြင်ပါတယ်။Senator John Cronin က
I assure you that the threat China poses is real.
တရုတ်ကချင်းချောက်မှုတွေကတကယ်ဆိုတာသိကြပါတယ်။ကျွန်တော်စိုးရိမ်တဲ့အန္တရာယ်တွေကတကယ်ပဲကြားရောက်နေပါပြီ။ကျွန်တော်တို့ဘာမှမလုပ်ဘူးဆိုရင်စိုးရွားတဲ့ဂျိုးဆက်တွေပဲရောက်လာမှာပါ။အနာဂတ်မှာကျွန်တော်တို့တိုင်းပြည်ပေါ်ကြားရောက်လာမယ့်မကောင်းတဲ့ဂျိုးဆက်တွေကိုကာကွယ်ဖို့ရည်ရွယ်လုပ်ဆောင်သင့်ပါတယ
်။တင်ယူနိုင်စွမ်းရှိတဲ့နည်းပညာ AI နဲ့ဆက်ရုပ်လုပ်ငန်းနဲ့ဆက်နွယ်နေတဲ့တရုတ်ကာကွယ်ရေးနည်းပညာအဆင့်မြင့်လာတာတွေကြောင့်ဥပဒေပြုအမတ်တွေစိုးရိမ်လာတာပါ။ဒါပေမဲ့ဆီလီကွန်တောင်ကြားဒေသမှာတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုနှိပ်ကွပ်တာတွေကြောင့်နည်းပညာဖွံ့ဖြိုးတိုးတက်ရေးကိုနှောင့်နှေးစေမှာစိုးရိမ်နေကြပါတယ
် But they don't want to see it happen through tariffs that have the impact potentially of just vastly shutting down
ကောက်ခွန်တားဆီးတွေကြောင့်ကုန်သွယ်ရေးထိခိုက်မှာနဲ့ရင်းနှီးမြှုပ်နှံမှုကိုနှိပ်ကွပ်တဲ့မူဝါဒတွေကိုမမြင်လို့ကြပါဘူးတရုတ်ဘက်ကရင်းနှီးမြှုပ်နှံမှုအများကြီးလုပ်တဲ့အတွက်ဒီဘက်မှာအကျိုးရှိနေတာပါ
American တရုတ်တင်ယူနိုင်စွမ်းရှိတဲ့ AI နည်းပညာဆွေးနွေးပွဲမှာအာယုံစိုက်ကြတာကတော့ဘုံသဘောတူညီချက်ရှာဖို့ပါနှစ်နိုင်ငံလုံးက AI နည်းပညာကိုကျန်းမာရေးမော်တော်ကားအဝေးထိန် drone ယာဉ်တွေမှာသုံးဖို့စီစဉ်နေကြပြီးတော့တယောက်စီကတယောက်တင်ယူနိုင်ကြပါတယ
်နည်းပညာတွေဝင်ပြပြီးအတူတူပေါင်းလှုပ်ဆောင်မယ်ဆိုရင်လူသားမျိုးနွယ်အတွက်အကျိုးရှိစေမှာပါနိုင်ငံတစ်ခုကတစ်ခုကိုတိုက်ခိုက်နေတယ်လို့မမြင်ပါဘူ
း So regardless of geopolitical
အထွေနိုင်ငံရေးဖိအားတွေနဲ့မတူညီမှုတွေရှိနေပေမဲ့လည်းဤပညာပိုင်းဆိုင်ရာမှာတော့လူမှုအတိုင်းအဝိုင်းရဲ့ပြဿနာတွေကိုအဖြေရှာဖို့ဖြစ်ပါတယ်ကျန်းမာရေးငွေကြေးဤပညာနဲ့တည်ယူပို့ဆောင်ရေးတွေမှာပါ
Helen Lian ကတရုတ်စီးပွားရေးလုပ်ငန်းတွေနဲ့တွဲဖက်လှုပ်ဆောင်ဖို့အတွက်အကျိုးဆောင်ဆက်သွယ်ပေးတဲ့ကုမ္ပဏီတည်ထောင်သူတူဦးပါသူ့ရဲ့ရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တဲ့ Piper လို့ခေါ်တဲ့ကိုယ်ပါသာကိုတက်ဆင်ရတဲ့ကွန်ပျူတာပစ္စည်းလေးကိုပြုတ်ပညာရေးဈေးကွက်ကိုထိုးဖောက်ဖို့လုပ်နေတာပါ။ Viper လိုမျိုးကုမ္ပဏီတွေဟာတရုတ်ပြည်မှာဖောက်သည်တွေအများကြီးရနိုင်တဲ့အလားအလာကိုအမြဲစောင့်ကြည့်နေတာပါ။ဒါပေမဲ့ AI ကုမ္ပဏီတွေကတော့တီထွင်စမ်းသစ်တာမှာကူညီဖို့လှုံ့ဆော်နေပါတယ်
။ We have been used to
ဒီဆီလီကွန်တောင်ကြားကထွက်လာတဲ့စီးပွားရေးလုပ်ငန်းပုံစံတွေဟာလှုပ်ခတ်သွားစေတဲ့ပုံစံမျိုးဖြစ်ပါတယ်။ဒါတွေကအခုပြောင်းနေပါပြီ။ငွေကြေးနည်းပညာပိုင်းမှာဆိုရင်တရုတ်ပြည်ကထွက်တဲ့စီးပွားရေးလုပ်ငန်းပုံစံအသစ်တွေရဲ့လှုပ်ခတ်မှုကိုမြင်နေရပါတယ်ဆီလီကွန်တောင်ကြားမှာတော့လှုပ်ခတ်သွားစေတယ်ဆိုတဲ့စကားလုံးကလူကြိုက်များပြီးနည်းပညာအသစ်ကဆက်မှုလုပ်ငန်းတွေကိုမမျှော်လင့်နိုင်အောင်အပြောင်းအလဲဖြစ်စေခဲ့တာပါအလားအလာကတော့ဒီကစွန်ဦးတီထွင်သူတွေကြိုက်နှစ်သက်တဲ့ဟာတွေကဝါရှင်တန်ကဥပဒေပြုအမတ်တွေကိုစိုးရိမ်စေပါတယ်ခင်ဗျာ
ကိုငိမ့်ချန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်ထပ်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32နဲ့51တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2018ခုနှစ်ဇူလိုင်လ16ရက်နေ့တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25ကီလိုဟတ်စ် 15953ညလိုင်းဒိုမီတာ32ကီလိုဟတ်စ် 11803ညလိုင်းဒိုမီတာ52ကီလိုဟတ်စ် 9335တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
လူမှာထင်ထိတ်နိုင်တဲ့စင်ကျင်နိုင်တဲ့ဉာဏ်ပညာအသည့်တရားတွေရှိတဲ့အကြောင်းလူနဲ့တိရိစ္ဆာန်မှာလူဟာအမြင်
ပကြီးအမှုပညာရှင်ဖြူမွန်ရဲ့ယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်လက်ရှိအစိုးရလက်ထက်မှာစီးပွားရေးလုပ်ငန်းတွေနှေးကွေးနေကြောင်းလုပ်ငန်းရှင်တွေရောစီးပွားရေးလေ့လာသုံးသပ်သူတွေကထောက်ပြပြောဆိုနေကြတဲ့တစ်ချိန်တည်းမှာပဲကြောက်မြက်ရောင်းဝယ်ရေးလုပ်ငန်းဟာအရင်ကထက်စားရင်နှေးကွေးလာတယ်လို့မြမကြောက်မြက်အတင်ဒုက္ခထတူဖြစ်တဲ့ဦးဇော်ဘိုခန့်ကပြောဆိုလိုက်ပါတယ်။နေပြည်တော်မှာဇွန်လ20ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့တဲ့55ချိန်မြောက်မြမကြောက်မြက်ရတနာပြပွဲအပေါ်မှာအခြေခံပြီးတော့မြမနိုင်ငံကကြောက်မြက်တူဖော်ရောင်းချရေးတွေအတွက်ဘလို့ပြင်ဆင်မှုတွေလှုပ်ဆောင်တင်တယ်လဲဆိုတာကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားတာနားဆင်ပါရှင်။
ဟုတ်啊တခုချင်းစီရဲ့အောက်မှာအကိုတို့လုတ်ကန်ရတဲ့ပုံစံကဘလို့ပြောင်းလဲမှုတွေဖြစ်လာတယ်လေဟိုစစ်စိုးရလက်ထက်ကမြန်မာနိုင်ငံပိတ်ထားခဲ့တယ်ဆိုတော့ဒါအနောက်နိုင်ငံကလူတွေလာဖို့အခက်အခဲရှိတော့တရုတ်နိုင်ငံကုန်သည်တွေပို့ဝင်နေနောက်တရုတ်တွေကလည်းသူကမူရင်းကသူတို့ကိုယ်တိုင်အကြောက်ဆိုင်ကိုစိတ်ဝင်စားတဲ့လူမျိုးဖြစ်နေတော့သူတို့ကပို့လာတယ်ဆိုတဲ့သဘောလားနောက်ပြီးတော့အစိုးရရဲ့ policy တွေအရာအကိုတို့လုတ်ရကန်ရတာအဆင်ပြေမှုအဆင်မပြေမှုကဘလို့ကွာခြားမှုရှိစီလဲ
အခုမျိုးအရန်ကောင်းနေရပြောတော့အရှိကြီးလေးဟိုခြုံပြောရင်တော့ဟိုဥဆုံးတာကျွန်တော်ဖြူခဲ့တာတော့ဆူဆူလက်တက်ကိုပြောမှန်ပါတယ်အဲဒါတော့လောကန်တာလည်းတွက်တယ်ကိုရတွက်တယ်တော့ဘောဟိုကလေအများပြောပို့ပေါ့နော်လူတစုပဲကောင်းကားနေတယ်ဆိုတာပုံစံမျိုးလေးပဲဟိုဖြစ်မှလည်းဆိုးတဲ့ခါကျတော့ဒါကျွန်တော်မှတ်တာဒါဟာလေပြောတယ်ကောင်းကားလို့မရဘူးပေါ့နော်ဒါတိုင်းပြည်လုံးလုံးနဲ့တက်တဲ့ resource ဖြစ်တဲ့ဆိုတော့လေအများကြီးဖြစ်ဖြစ်ချင်တယ်ဒါပေမဲ့လောကန်ကတော့တွက်တော့လည်းရှိတယ်ဟိုအကောင်းဆုံးဒီကျောင်းမြင်နာဒီဒီကျောက်စင်းကြီးအကောင်းဆုံးအချိန်ကကျွန်တော်ဖတ်မိတာဟို2019-2020အချိန်ကာလကြီးတကယ်ကိုဟိုဈေးကောင်းတွေရခဲ့တာပါနော်အဲ့တော့လည်းတပွဲတပွဲရောင်းတာဘီယံနဲ့ပြောကြတယ်လေအဘီယံအောက်မလားကျော်မလားအဲ့ဒါကိုပြောလောင်းပိုက်ဖိုက်ပြီးတော့ကျွန်တော်တားခဲ့တယ်လေတမတ်ရေးသိစင်လက်ထက်မှာလည်းအဲ့လိုပေါ့ဒီတော့ရှိတယ်ဟိုခုနကျွန်တော်ပြောသလိုဒီ regulation တွေနဲ့ဒီတက်ကောင်းလုံးကြီးတွေကနည်းနည်းတော့အားမဲသေးတယ်ဒါကျွန်တော်အမှန်ပြောရင်တော့ဟိုကိုတော့လေကောင်းတာတော့မပြောပါဘူးဟိုအများဟိုနှစ်နှစ်တက်တာပေါ့နော် equality ပဲပေါ့နော် equality ပေါ့ကျွန်တော်ပြောပြမှာလေ
ဟုတ်ကဲ့
အဲဒီဘက်ခရောက်တဲ့ခါကျတော့ဟိုနှစ်နှစ်တက်တာလေဖြစ်နေချင်းလေတော်တော်နည်းနည်းတော့လောကခံလေးတာလေကွဒါတော့အမှန်တည်းပြောတာပေါ့နော်ဒါဟို delay ဖြစ်တယ်လောကလေလေသိမကတ်မတွက်ဘူးနောက်ချက်ကဟိုအခုတွင်လည်းဘိုလ်လက်ကြောက်မှာပေါ့လောက်ွက်တွေတက်တာမတွေ့သေးဘူးမတွေ့သေးတဲ့ခါကျတော့ကျောင်းအရှင်တွေမှာပြင်းပြင်းထန်ထန်တဲ့ဒီဆက်ရံများတွေပြီးတော့စက်ပေါင်းဖြီးတွေကတွေကနည်းလာမို့လေဒေါ်လာများစွာနဲ့ဝယ်ထားတဲ့ဟာတွေကလေဟိုခက်ခဲရှိပါတယ်မှန်ကြတော့အဲ့ဒီတော့ဟိုရက်တော်ကိုကျွန်တော်ကကျူဆိုတယ်ဘာကြောင့်ကျူဆိုလဲဆိုတော့အရင်ကပေးခဲ့တဲ့လက်ကွက်တွေကအများကြီးရတယ်အဲ့ဒါကိုရက်ပြီးတော့မှစနစ်တကျနဲ့ပြန်နေပြီးတော့အခွင့်အရေးချမယ်ပြီးတော့ဒီဟိုမျိုးပြန်နေကျွန်တော်တို့ဆွဲရပြီးပြီလေအစိုးရကုမ္ပဏီနဲ့ကျွန်တော်တို့ Valentino Coffee ကအစိုးရချစ်တဲ့ကုမ္ပဏီကိုပေါ့နော်အဲ့ဒါလည်းဆွဲရဆုံးခုလုံးဒီပါကက်မင်းကြီးခုလုံးဆုံးစကူခွေဆွဲနေတယ်။ဒီနေ့ကနေထွက်လာရင်ဦးကြီးကြီးကလည်းဆက်နေတာပေါ့။ပါစစ်တော့မှလည်းကြားရတယ်ပေါ့နော်။အဲပြီးတော့မှအဲ့ဒီကနေသတ်မှတ်ပြီးတော့မှစီးရီးစီးကိန်းတွေကချက်ကန်ပြီးတော့ခွင့်ပြုတက်တယ်လို့ကျွန်တော်ထင်တာပေါ့။ဘာဖြစ်လို့တော့အခုကျွန်တော်နိုင်ငံရဲ့အဓိကဝင်ရတာကဒီနေ့နဲ့တပါတောင်းနေပေါ့ဗျာ။အခုဒီကတော့ကျွန်တော်သတ်မှတ်ယူဆတာဖြစ်တော်လို့ယူဆတယ်။ဒါနဲ့ဟိုကျောင်းရကူကြီးကလိုက်နေတယ်။ကျောင်းရကနာလေ။အဲ့တော့တိုင်းရဲ့ဒါနိုင်ငံတော်အစည်းအဝေးရဲ့ policy ကတိုင်းရဲ့ဝင်ကြီးကိုဒီဝစုခရှာမှာမရှာဘူးလား။ဆမ်းမစဘောက်တိုင်းလာရှာမယ်မချောင်းရယ်မချောင်းရယ်လုံးဝအတတမမနဲ့မကုန်းကျုံးမလို့လို့အောင်စ တတိယလုံးကထိမ့်လို့လို့မနေဘူးခုလုံးအခုကဘယ်လိုဖြစ်နေလဲဆိုတော့အရင်ကအခုဖြစ်နေပြီးတော့ပြည်ဝင်လုပ်ကြရလူတွေကတော့အခုလည်းမလာတော့ဘူးတောင်းကုန်လို့ဒါပေမဲ့တရားမဝင်တဲ့လူတွေကတော့အခုဟိုလုံနေကြတာပေါ့နော
်ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီလွတ်တော်ကဒီဖကနေမြေဒီကြောက်တုခွင့်ဘာညာနဲ့ပတ်သက်ပြီးတော့သူတို့ဒီဥပဒေကြမ်းရေးဆွဲနေတဲ့ကော်မတီထဲမှာပါတဲ့လူတွေနဲ့ကျွန်တော်စကားပြောကြည့်ပြပါတယ်သူတို့ပြောတာကတော့အရင်တုန်းကစောစောအခုပြောသလိုတွင်းနေရဘလောက်ဘလောက်ထွက်နေလဲဘလို့ထွက်နေသလဲဟိုအတန်အကန့်အသတ်မရှိတူးနေကြတာတွေရှိတဲ့အတွက်ဒါတွေကိုသူတို့အရင်တုန်းကဟိုခစ်ကလို့ပေါ့နော်တပိုင်းတနိုင်တူးကြမယ်တူးတဲ့သူလည်းတူးသလောက်အကျိုးရှိစေရမယ်သိတယ်မလားအခုလိုရန်နေရာကြီးတွေနဲ့ဟိုတနေ့ကိုတောင်တလုံးဖြိုတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ဟိုတဘာပတ်ဝန်းကျင်လဲထိခိုက်မှုနည်းအောင်တန်းနိုင်တဲ့လောက်ထိမ့်သိမ့်မယ်ဆိုတဲ့ပုံစံနဲ့သူတို့ချင်းကပ်မယ်ဆိုပြီးပြောတယ်နောက်တစ်ခုကသူတို့ပြောတာဒီကြောက်တွေထွက်တယ်ထွက်တယ်ဆိုတာမှမင်မဲ့ဘလောက်ထွက်နေသလဲဆိုတော့မသိဘူးဘာလို့လဲဆိုတော့ထွက်သမျှကြောက်တွေကပြပဟိုပဲတခါတည်းချက်ချင်းပြောက်သွားတယ်ဆိုတော့နိုင်ငံတော်ဆိုကလည်းထပ်တင်တဲ့လောက်အခွန်အောက်မရဘူးပေါ့နော်သူတို့အဲ့ဒါကြောင့်ဒီဥပဒေအသေးရေးဆွဲတယ်ဆိုပြီးသူတို့ဘက်ကတော့ဒါပြောတာပေါ့ဆိုတော့အကိုတို့အမြင်အရာကတော့ဒီအခုရေးဆွဲတဲ့ဥပဒေအသေးဟာဟိုသူတို့ရီမန်းတယ်လို့ပေါ့နော်ဟိုပေါ့ဒီလောက်ကန်စားတော့ရတဲ့သူတွေဟိုပေါ့ဟိုကုမ္ပဏီကြီးတွေ heavy industry ပုံစံမျိုးမဟုတ်ဘဲနဲ့ medium industry ပုံစံမျိုးဖြစ်အောင်သူတို့ရည်ရွယ်လုပ်တဲ့ဟာကတကယ်ထိရောက်မယ်လို့ထင်သလားဟိုပေါ့အဲ့ဒီအတိုင်းကောရီမန်းတဲ့အတိုင်းကောဖြစ်လာမယ်လို့ယူဆသလား
မဖြစ်နိုင်ဘူးခင်ဗျာအဲ့ဒါဟိုအမှန်ပြောရင်အရင်ကပေးခဲ့တဲ့ဆိုတာကလောက်ကတွေပေးခဲ့တယ်ကနလို့ဟိုစကားလေးကောက်ကြရအောင်တော့အများကြီးနဲ့ပြီးတယ်ဆိုတော့ဒါဒီမိုင်းလို့တာတော့စိတ်ညံတာပုံပါပဲကွယ်ဥပဒေမှာလည်းသူကဟိုစိတ်ညံတာပုံကြည့်ရမယ်ဆိုတော့ပါပြီးသားဟိုဘယ်နှစ်ပြည့်ကောက်ရမယ်ဟိုငင်းကောင်ကြီးဘယ်လောက်မတော့အောင်ဆိုတော့မပြောတော့ဘူးနော်အဓိကပြဿနာဒီအရင်ကဖြစ်ခဲ့တာဥက္ကဋ္တပန်းဟိုကစက်တန်းကပုံနစ်ပဲပြီးခါကြအလူချိုးကငားနေရတယ်ဆိုတော့လုံမင်းရှင်တယောက်ဒီလုံကွက်ရပြီဆိုရင်သူ့နောက်စက်တန်းရယူမရယူမှမသိရောက်ခင်ဗျာမန္တကြီးကသူကပုံမတုံးညစ်ပြင်းသူကတင်တာပြန်ပြန်ရတယ်တင်တာပြန်နေတဲ့ခါမှာသူကခေါင်းပေါင်းချင်းလေးစားရပါအခုပြီးပြီးပြီးကြောက်ကြောပေါ်နေပြီအချိန်မှာဘေးမလူတယောက်ကသူ့လက်ကွက်ကိုဈေးနှိုင်းနေတာဆွဲရင်အဲ့ချိန်မှာသူကလက်ငုတ်ဆိုတော့သူကဥစားပေးနေပါတယ်သူကတော့ဘယ်တော့ပြီးနေခဏလိုက်နေတာမနိုင်နိုင်ခဏနေရတော့ဆိုရဲနေထားရှိတဲ့ခါကျတော့သူ့မှာဈေးအမိနဲ့လဲတာရှိပါတယ်အဲ့ပုံမှာမဖြစ်သွားလဲဆိုတော့ရတဲ့အချိန်လေးမှာသူတက်တော့ရတူရတဲ့အဖြစ်ကိုဖြစ်သွားတယ်အဲ့တော့ကျွန်တော်ခဏခဏသင်ကြတယ်အိုးလက်ကပတ်တယ်ပြန်စမှာတက်ပါရဲ့နောက်ချက်ကကျွန်တော်ခုနပြင်ရလို့ပဲတကယ်ပဲ resource ကတက်တာရှာမလားမရှာလားရှာမယ်ဆိုရင်ရှာလို့ရအောင်ဒီနေ့နဲ့ဥပဒေပြန်ပြတ်ထားရမယ်ဘာတို့နိုင်ငံလောကလူစုနဲ့မရှာတော့ဘူးကွာဒီ human capacity နဲ့ကျွန်တော်ရှာတော့မယ်ဒါ resource ကိုတို့နောင်လာမယ့်ဖြစ်သွားရင်ဟိုတာဒီစထင်းတော့မဆိုနဲ့ဒါပြေစာပြေစိတ်ပြီးတော့ပြေစာဒီနေ့ကထင်းနေတာဝင်လို့မယ်ကျွန်တော်အဲ့လိုဖြစ်နေတာဖုံးမယ်ဆိုတော့ assistance ရအောင်
မင်းအီရီယာတွေတက်တယ်ဆိုပြန်စစ်မှတ်ပြတယ်ဒီမှာထင်ပါတယ်ခင်ဗျာ။တော်တော်ကဒီအခုပြောတဲ့ထက်မှာပါတဲ့ဒီနည်းနည်းဟိုပေါ့ဒီလက်ရှိအစိုးရလက်ထက်မှာနည်းနည်းလုပ်ငန်းလုပ်ကင်ရတာမတွက်အရင်လိုမတွက်ဘူးဆိုတာနည်းနည်းလေးနေသွားတယ်ဆိုတာကတစ်ဖက်မှာဒီမြန်မာနိုင်ငံထဲမှာဖြစ်နေနိုင်ငံရေးအခြေအနေတွေကြောင့်လားဒါမှမဟုတ်လေစီးပွားရေးကိုကအရင်လိုပေါ့နော်တွက်တွက်လွတ်လွတ်လုပ်ဖို့အတွက်အခြေအနေမပေးတာလားဒီအခုနေသွားတဲ့အပေါ်မှာအခုဘယ်လိုယူဆမိတယ်လဲဟို
ဟိုကအလုံးစုံဆက်ဆက်နေရပါတော့နိုင်ငံရေးပါတယ်နိုင်ငံရေးပါတယ်ဒီလိုဆိုအလုံးစုံတကယ်တော့ဆက်ဆက်နေရခင်ဗျဟိုဘယ်ရဘယ်ဥစားပြမလို့အလုံးစုံခံရနေသွားမှာပေါ့အဲချောင်းခန္ဓာကိုမပြောဘဲနဲ့ကျွန်တော်ဒီလုံငန်းပတ်ကန့်တာဒီခြေလေးပြောနေတာဒါလုံငန်းအမယ်မှုအဓိကရယ်နောက်နိုင်ငံရေးခြေလေးတွေပါပါတယ်အဲအဲ့ဒါလည်းကျွန်တော်လည်းဒီဗီဒီယိုဟိုဟိုပါတော့အရင်ကြီးကိုကျွန်တော်ကလေစိတ်မတောင်းဆိုရဲဘူးပေါ့တိုင်းပြည်အခြေအနေလေးတွေကြည့်တော့စိတ်ပေါ်လဲကျွန်တော်ဖြစ်နေတင်တာနိုင်ငံရဲ့ resource ဖြစ်တဲ့တဲ့ကိုမျိုးတွေလက်ထံမတူတူဘူးဆိုရင်ကျွန်မတရားမဝင်တမားတွေလည်းဝင်လို့မရအောင်ဖိနှိပ်နေတယ်လို့ကျွန်တော်ပြောလိုက်တယ
်ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနေ့ပြန်အင်္ဂါမနေ့ခင်းတွေမှာလည်းတစ်လှည့်ပြန်ပြီးထုံလွင်ပေးတာမှုစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံမှာရောင်းတဲ့တရုတ်နိုင်ငံထုတ်တန်ဖိုးနဲ့လက်ကင်စမတ်ဖုန်းတချို့ထဲမှာပါလာတဲ့ app တချို့ကလက်ကင်ဖုန်းသုံးသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကို ကာယကံရှင်တွေမသိအောင်ရပြီးတော့ယူနေတယ်လို့ Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့ပါတယ်။လက်ကင် smartphone ထဲမှာတော့ဝယ်ကလေးကပါလာတဲ့ app တွေပဲဖြစ်ဖြစ်ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့ app တွေပဲဖြစ်ဖြစ်အခုလိုမျိုးကိုယ်နဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူနေတယ်ဆိုတာကိုမြန်မာနိုင်ငံကလက်ကင်ဖုန်းသုံးတဲ့သူတွေဘလောက်များသတိထားမိနေကြပါသလဲ။မြန်မာနိုင်ငံရဲ့မြို့အစုံမှာလက်ကင်ဖုန်းတွေရောင်းဝယ်နေတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုမေးမြန်းပြီးတော့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆန်းနိုင်ငံတွေမှာရောင်းတဲ့တရုတ်နိုင်ငံလုံးတန်ဖိုးနဲ့ဖုန်းတချို့တွေမှာချိုတင်ထည့်ပေးထားတဲ့ app တချို့ကဖုန်းသုံးသူတွေရဲ့အချက်လက်တွေကိုရယူရဲဆိုတဲ့အကြောင်းကို Financial Times သတင်းစာကြီးထဲမှာမကြခင်တုန်းကဖော်ပြခဲ့ပါတယ်။တကယ်တော့ Android စနစ်သုံး smartphone တွေမှာလူသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုပိုင်းရှင်မသိအောင်ဆက်သွယ်ပြီးတော့ကိုယ့်ရဲ့ smartphone တွေကအချက်လက်တွေကိုအပြန်အလှန်အပေးအယူလုပ်ကြရဲဆိုတာကို Virginia Tech ကပညာရှင်တွေကမကြခင်ကပဲလေ့လာတွေ့ရှိထားခဲ့တာပါ။ဒီတော့ Android စနစ်သုံးတရုတ်လုံးဈေးသက်သာတဲ့ဖုန်းတွေအသုံးများတဲ့မြန်မာနိုင်ငံမှာကိုယ်နဲ့ပတ်သက်တဲ့ data အချက်အလက်လုံခြုံရေးအတွက်ဖုန်းဝယ်သူတွေဘလောက်အလေးထားကြပါသလဲမြန်မာနိုင်ငံနေဆုံမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြည်စိုးထွန်းကိုမေးကြည့်ပါတယ
်ကျွန်တော်ဒီအဲ့လောက်ပေါ့နော်မြန်မာရတဲ့လောက်ဆို technology ကိုတကယ်တည်းရဲ့လူဟာပဲဒီဥစ္စာကိုအလေးထားပြီးတော့မှဟိုဗမာပြည်မှာတည်ထားတည်နေကြတာပဲရှိရဗျာတော့တော့လူကတော့ကျွန်တော်တို့ဒီမှာဆိုရင်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုတိကိုမတိတာပုံပြီးတော့များပါတယ
်လက်ကင် smartphone ရောင်းတဲ့သူတွေဘက်ကရောဈေးသက်သာတဲ့တရုတ်လိုဖုန်းတွေထဲမှာချိုတင်ထည့်ပေးထားတဲ့ app တွေကဖုန်းသုံးသူနဲ့ပတ်သက်တဲ့အချက်အလက်တွေအဲ့ဒီဖုန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုကာယကံရှင်တွေမသိအောင်ရယူရဲဆိုတာမျိုးကိုသိကြပါသလား
privacy နဲ့ပတ်သက်တာကတော့ဟိုတခါလေးကျတော့လေကျွန်တော်တို့ရောင်းလိုက်ပြီလေလေဒီ app တွေပါတယ်မပါဘူးဆိုတာတချို့ကိစ္စမျိုးကြာကျွန်တော်တို့ကိုယ်တိုင်လည်းမသိလိုက်တာလည်းရှိပါတယ်
မတိလိုက်တာရှိတယ်ဆိုတော့တိလိုက်ရင်ကောကိုကတခုခုဒီ app တွေတက်ပတ်သက်ပြီးလုတ်ပေးတာမျိုးရောရှိလားရှင
့်ရှိပါတယ်ခင်ဗျာကျွန်တော်တို့ဆိုရင် app တခုကို install လုပ်တော့မယ်ပေါ့တော့ဟိုတော်တော်များများ user တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အရင်မသိကြဘူးပေါ့လေအတိအမဲ့ကျွန်တော်တို့ကတော့ဒီ app တခုကို application တခုကိုဖုန်းပေါ်မှာ install လုပ်တော့မယ်ဆိုရင်တော့ကျွန်တော်တို့ကဟိုတိကျရှင်းပြပါတယ်ခင်ဗျာဒီဥစ္စာကတော့ user ရဲ့ information ကိုပါသွားနိုင်တယ် user ရဲ့ level မှာလည်းဘယ်လောက်လောက်ရှိတယ်တော်တော့ဒီကျွန်တော်တို့ install တခုလုပ်တော့မယ်ဆိုရင်တို့ယူသွားတော့မယ် data ပေါ့ဥပမာဒီ customer ရဲ့ဟို contact တွေယူသွားနိုင်တယ် date of birth ယူသွားနိုင်တယ်ဒါမျိုးတွေရှိကြတယ်ဆိုရင်ပေါ့လေဟိုကျွန်တော်တို့ရှင်းပြရပါတယ်ခင်ဗျာရှင်းပြတဲ့ခါကျဒါနဲ့တချို့ customer တွေကြောင့်လည်းဟိုတိတ်ရင်ကြည့်ပါဦးဆိုတော့ထည့်သွားတဲ့ကိစ္စမျိုးတွေလည်းရှိပါတယ်ခင်ဗျာအဲ့လိုမျိုးတွေတော့ကျွန်တော်တို့ကမြင်နေရတာပေါ့လေဟုတ်ကဲ့ဗျာဒါနဲ့ကျွန်တော်တို့ကတော့ပုံမှန်အပြည့် knowledge တွေလည်းပြောပြထားတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာဆိုဘာတွေသုံးလဲဆိုတော့ဒီဟာတွေကို prevention လုပ်ပေးထားတယ်ကျွန်တော် antivirus software မျိုးတွေပေါ့လေအဲ့လိုမျိုးတွေကျွန်တော်က free ထည့်ပေးလိုက်တာရှိပါတယ်ခင်ဗျာ
app တချို့ဆိုရင်ကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app ကိုမှသုံးချင်လို့တီးသန့် download လုပ်ယူကြသူတွေလည်းမနှဲဘူးလို့ဆိုပါတယ်ဥပမာတရုတ်ကလုပ်တဲ့ဇက်ဖြားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့ကိုပြည်စိုးထွန်းကပြောပြပါတယ်
ကျွန်တော်တို့ဒီမှာဆိုရင်ဒီပန်းစားတဲ့ data transfer လုပ်တဲ့ software တခုဆိုပါတော့ဒီမှာတော့ဟိုဇက်ပြားလို့ခေါ်တာပေါ့နော်ဟိုဇက်ပြားလို့ဟာမျိုးဖုန်းဆိုပါတော့ကျွန်တော် example ပြောပြတာပါဟုတ်ဇက်ပြားလို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရင်ဉာဏ်တယ်ပေါ့လေအဲ့လိုဇက်ပြားလို့ဟာမျိုးကို user ကိုယ်လည်းထည့်ကျင်ရတယ်ဒါပေမဲ့အဲ့ဒီဇက်ပြားဆိုတဲ့ဥစ္စာကတကယ်တမ်းကျတော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တမ်းချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါပေမဲ့ user ကတိတယ်ဒါပေမဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်ဒါပေမဲ့သူ့ရဲ့ information ကိုတိပေမဲ့လည်းဟိုတိတ်ရေးမကြည့်ဘူးဆိုတဲ့ဥစ္စာမျိုးနဲ့ထည့်ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗ
ျ Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးထဲမှာတော့တရုတ်လုံ Syntech B10 ဆိုတဲ့ smartphone ထဲမှာဝယ်ရဲကပါလာတဲ့ Gmobi ဆိုတဲ့ app ကဖုန်းသုံးသူဘယ်မှာရှိနေလဲဆိုတဲ့နေရာဖုန်းတိုင်းအတွက်တီးသန့်သတ်မှတ်ထားတဲ့နံပါတ်မျိုးတွေကိုလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ်။ဒါရင်မကလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေတယ်လဲဆိုတာသိနိုင်ဖို့အချက်အလက်တွေကိုအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတခါတရံမှမျှဝေပို့ပေးတယ်လို့ဖော်ပြထားပါတယ်။ဒီတော့အဲ့ဒီတရုတ်လုံ Syntech smartphone ကလူသုံးများတဲ့ဖုန်းမျိုးတွေမှာပါပါသလား
။ဟို Syntech ဆိုတဲ့ဥစ္စာကသူကတော့ class level ကတော့ဒါ low end လေးနေထားပို့ပြီးတော့ပြားပါတယ်ဟုတ်ကဲ့ Syntech ကတော့ Syntech ကလည်းဟိုကျွန်တော်တို့ဒီမှာလည်းသူကဒီ operator တွေနဲ့ချိန်ပြီးတော့ရောင်းဝယ်တဲ့ operator ကိုယ်တိုင်ကတာဝန်ခံပြီးတော့ဖုန်းဟိုရောင်းနေတဲ့ trend နဲ့မှာလည်းသူကပါတဲ့ဥစ္စာမျိုးပေါ့လေသူတို့ဒီဆိုရင်ဒီ Oridu တို့ဘာလို့လဲတွဲပြီးတော့မှရောင်းတာရှိတယ်အဲ့လိုမျိုးတွေလည်းရှိပါတယ်ခင်ဗျဟုတ်ကဲ့
smartphone app တွေလူမှုကွန်ရက်တွေက တုံးဆွဲသူနဲ့ပတ်သက်တဲ့အချက်လက်တွေကိုကာယကံရှင်မသိအောင်ခိုးယူတာမျိုးဟာအမေရိကန်အပါအဝင်အနောက်နိုင်ငံတွေမှာတော့ဥပဒေကြောင်းကနေအရေးယူနိုင်တဲ့တရားမဝင်ပြဿနာကြီးတစ်ခုဖြစ်ပါတယ် Facebook လူမှုကွန်ရက်ထဲမှာတုံးတဲ့ app တစ်ခုကတစ်စင်းတုံးဆွဲသူတန်ပေါင်းများစွာရဲ့အချက်လက်တွေကိုခိုးယူခံခဲ့ရပြီးတဲ့နောက်မှာ Facebook ကုမ္ပဏီအကြီးအကဲကိုတိုင်းအမေရိကန်နဲ့ဥရောပလွှတ်တော်တွေမှာတွားရောက်ထွက်ဆိုဖြေရှင်းခဲ့ရတာပါအဲ့ဒီကိစ္စဖြစ်ပြီးတဲ့နောက်မှာ EU ကပုံပေါ်တင်းချက်လုံခြုံတဲ့လုံခြုံရေးဆိုင်ရာကာကွယ်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်မြန်မာနိုင်ငံမှာရောအွန်လိုင်းပေါ်ကအချက်လက်တွေလုံခြုံရေးအတွက်ဘလောက်ထိထိရောက်ရောက်ဆောင်ရွက်မှုတွေရှိနေပါသလဲ
အော်ကျွန်တော်တို့လောကမှာမြင်တာတော့အခုချိန်ကြီးပေါ်တော့ဒီဟိုလူတွေရဲ့ privacy နဲ့ပတ်သက်ပြီးတော့ဒီ ID နဲ့အချမ်းပါပေါ့နော်ဟိုတကယ်လုပ်နေတဲ့ team တွေပေါ့တကယ်လုပ်တဲ့အဖွဲ့အစည်းတွေလို့ကျွန်တော်တို့အခုချိန်ကြီးတော့သိချာမြင်တာတော့မတွေ့သေးပါဘူးဗျ။တကယ်တမ်းကျပြောရင်စက်တွေရဲ့အဖွဲ့အစည်းပေါ့နော်စက်တွေရဲ့ဦးစီးဌာနတို့ဘာလို့ကဒီလိုပြဿနာတွေဖြစ်နေတယ်ဒီလိုအမျိုးတွေဘယ်လိုမျိုး prevention လုပ်နေတာမျိုးကိုကျွန်တော်တို့တွေ့ရတာတော့မမြင်ပါဘူး။ဒီလိုပဲကျွန်တော်တို့ဒီနိုင်ငံဒီနိုင်ငံသားတွေဆိုတာကိုယ့်အကူပဲဖြေရှင်းရတာပုံကြီးများတယ်လို့ပဲကျွန်တော်တို့ယူဆပါတယ
်။နေဆုံးမှာလက်ကင်ဖုန်းတွေရောင်းချတဲ့လူကြီးမင်းဖုန်းဆိုင်ပိုင်ရှင်ကိုပြီဆိုးထွန်းဖြစ်ပါတယ်။အနောက်နိုင်ငံတွေမှာတုံးကြတဲ့ smartphone app တွေမှာလည်းတုံးဆွဲသူရဲ့အချက်လက်တွေကိုရယူနေကြတာမျိုးရှိပါတယ်။ဒါပေမဲ့အဲ့ဒီ app တွေကသူတို့ download လုပ်မယ်ဆိုကြတဲ့ကတုံးသူရဲ့အချက်လက်တွေကိုကြော်ညာအတွက်ရယူကောင်းရယူနိုင်တယ်ဆိုတာကို term and condition အချက်တွေထဲမှာထည့်ထားပါတယ်။ဒါကိုသဘောတူမှ download လုပ်နိုင်တာမို့ကာယကံရှင်တွေဘက်ကသိတယ်လို့သတ်မှတ်လို့ရပါတယ်။ဒါပေမဲ့ဖုန်းဝယ်တွေကပါလာတဲ့ကြိုတင်ထည့်ပြီးသား app တွေမှာဘလို့အန္တရာယ်မျိုးရှိတယ်ဆိုတာကြိုသိဖို့ကတော့တာမန်ဖုန်းသုံးသူတွေအတွက်မလွယ်နိုင်ပါဘူး။ Apple ကုမ္ပဏီကနောက်ဆုံးထုတ်တဲ့ iPhone တစ်လုံးရဲ့ဈေးကမြန်မာနိုင်ငံမှာကျပ်ငွေ73သိန်းလောက်ရှိနေချိန်မှာ smartphone လို့သုံးနိုင်တဲ့တရုတ်လိုဖုန်းတစ်လုံးကိုကျပ်3000လောက်နဲ့ဝယ်သုံးနိုင်နေတာမို့စေတတာမှုရဲ့တစ်ဖက်မှာကိုမမြင်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတာသဘောပေါက်ထားဖို့တော့လိုမယ်ထင်ပါတယ်ရှင
်မဆုမြတ်မောစီစဉ်တင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အခုလိုအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာမှုစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မအေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
တက်ရောင်တရင်လော်မှာတော့ဗြိတိရှားတော်ဝင်မိသားစုရဲ့အငယ်ဆုံးသားတော်လေးကိုသူ့ရဲ့မိဘကဘာလုပ်ပေးရပါလဲပြီးတော့မင်းသားကြီး George Clooney တယောက်တိတ်ခဲမရောက်တက်မပြောက်အဖြစ်ကိုကြုံလိုက်ရသလိုနာမည်ကျော်အဆိုတော် Justin Bieber တယောက်ကတော့ဆေးဆက်လိုက်ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကအထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကတရင်တွေကိုပြောပြပေးသွားပါမယ်ရှင်ဗြိတိန်တော်ဝင်မိသားစုတွေက Cambridge မြို့သားနဲ့မြို့သားကတော်ရဲ့နောက်ဆုံးကလေးမင်းသား Louis ကိုပြီးခဲ့တဲ့တနင်္လာဇူလိုင်လ9ရက်နေ့ကလန်ဒန်မြို့တော်ကတော်ဝင်ဖျားရှိခိုးကြောင်းမှာခရီးရန်ဘာသာရေးအခမ်းအနားနဲ့သွင်းလိုက်တာပါဒီအခမ်းအနားကိုကလေးရဲ့ဘိုးတော်ဖြစ်တဲ့ဗြိတိရှအင်ရှေ့ဇန်ဝီလာမင်းသား Charles နဲ့သူ့ရဲ့ဂျင်ယာကမ်မလာပြီးတော့ကလေးရဲ့ဦးလေးမင်းသား Harry နဲ့သူ့ရဲ့ဇနီး Megan တို့လည်းတက်ရောက်ခဲ့ပါတယ်လူရဲ့အထက်ကမင်းသားလေး George နဲ့မင်းသမီး Charlotte တို့လည်းစိတ်မကြိမ်စက်စနန်းတော့တော်ဝင်ဖျားကြောင်းမှာပြုလုပ်တဲ့အခမ်းအနားမှာရှိနေခဲ့ပါတယ်မင်းသားလေးရဲ့မိခင်ဖြစ်တဲ့ Kate ရဲ့မိဘတွေမောင်နှမတွေလည်းဒီအခမ်းအနားမှာဆုံဆုံညီညီနဲ့လာရောက်လာတာတွေ့ရပါတယ်။ဒုတိယမြောက် Elizabeth ဘုရင်မကြီးနဲ့ချင်းရတော့မင်းသားကြီး Philip တို့ကတော့ဒီအခမ်းအနားကိုမတက်ရောက်နိုင်ခဲ့ပါဘူး။ Louis မင်းသားလေးဝတ်ထားတဲ့နှုတ်နဲ့ရောင်ဇာဝတ်ဆောင်ရှေးလေးကတော့1840ခုနှစ်မှာ Victoria ဘုရင်မကြီးရဲ့ပထမဦးဆုံးသမီးတော်လေးတွေတတော်ကိုအသေးစိတ်ကြတဲ့လက်ရာတွေနဲ့ဖန်တီးထားတဲ့ဝတ်ဆောင်နဲ့တပုံစံနဲ့ပဲဖြစ်ပါတယ်။ဖျားကြောင်ကိုရောက်လာတဲ့တော်ဝင်မိသားစုကိုတော့ကန်တာဘယ်ရီဂန်းကျုပ်ဖုန်းတော်ကြီး Justin Welby ကဖျားကြောင်အဝင်ဝမှာခီးဥကြိုပြုခဲ့ပါတယ်။အဲ့ဒီအချိန်မှာကလေးကအိတ်နေပြီးတော့မိခင်ဖြစ်တဲ့ Kate ကတော့သူ့ရဲ့အငယ်ဆုံးသားတော်လေးကတိတ်ပြီးတော့အေဂျင်ပီကြီးကြီးတတရှိလာတယ်လို့ပြောပါတယ်။ယင်းနေ့ရဲ့မိတ်ဆွေတငယ်ချင်းတွေနဲ့မိသားစုဝင်တွေက6ဦးကိုဒီအေဖီလာမှာမွေးပွားတဲ့မင်းသားလေးလူဝီရဲ့မွေးစားမိဘတွေဖြစ်နေအိတ်နေမှာပဲကြီးညာသွားပါတယ်။မြေရဲ့ပင်လယ်ဒေသမှာရှိတဲ့အီတလီနိုင်ငံရဲ့စာဒီနီယာကျွန်းမှာတော့မင်းသားကြီး George Clooney တရားစိုက်ကဲမောင်းရင်းနဲ့ရေမတော်တဆဖြစ်တာကြောင့်ဆေးရုံတင်ခဲ့ရပါတယ်။မင်းသား Clooney ရဲ့တန်ရာကတိတ်ပြီးစိုးရင်စရာမရှိပေမဲ့လည်းဖြစ်ဖြစ်ချင်းပဲ John Paul II ဆေးရုံအရေးပေါ်ဆောင်ကိုခေါ်သွားခဲ့ရပါတယ်။အသက်58နှစ်အရွယ်မင်းသား Clooney ဇူလိုင်လ10ရက်နေ့အင်္ဂါနေ့တုန်းကရုပ်ရှင်ရိုက်ကွင်းအတွက်သွားတဲ့အချိန်မှာသူ့ရဲ့စိုက်ကဲကိုကားတစ်စင်းကဝင်တိုက်မိလို့အဲ့လိုဖြစ်ခဲ့တာပါ။Oblivia ခရိုင်တွင်းက Costa က ကာရလီနာအနာမှာအခုလိုမျိုးရေမတော်တဆမှုဖြစ်ခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာတော့ George Clooney သူ့ရဲ့နေအိမ်ကိုပြန်ရောက်ပြီးတော့နားနေတယ်လို့သတင်းတွေမှာပြောပါတယ်မင်းသား Clooney ကအီတလီမှာဆွေးနွေးကော်မိုရေကန်ကြီးနားမှာသူ့ပိုင်တဲ့အိမ်တစ်လုံးရှိပါတယ်အသက်ငယ်လေးတွေကအထူးကြော်ကြားခဲ့တဲ့ကနေဒါနိုင်ငံကအဆိုတော့ Justin Bieber တယောက်အခုတော့အသက်22နှစ်ရွယ် Super Model Hailey Baldwin နဲ့ဆေးဆက်လိုက်ပါပြီအသက်24နှစ်ရှိပြီဖြစ်တဲ့ Justin Bieber ကသူဆေးဆက်လိုက်ပြီဆိုတာကိုဇူလိုင်လ9ရက်နေ့တင်းတင်းလာနေကသူ့ရဲ့ Instagram ပေါ်မှာအတိပြုပြီးတော့ရေးတင်သွားပါတယ် Model Hailey Baldwin ကသူ့ရဲ့ပထမဦးဆုံးဦးစားပေးဖြစ်ပြီးတော့သူ့ရဲ့အသက်ဖြစ်တယ်လို့တင်စာအသုံးအနှုန်းရေးထားပါတယ်သူ့ကို Bahamas မှာစနေနေ့တုန်းကတွေ့ရပြီးတော့အဲ့မှာသူ့ရဲ့ချစ်သူနဲ့ဆေးဆက်ကြောင်းလိုက်ခဲ့တယ်လို့ DMG သတင်းကကနဦးဖော်ပြခဲ့တာပါJustin Bieber က Instagram မှာရေးတင်ထားတာမှာတော့သူ့အနေနဲ့သူ့ရဲ့ဆေးဆက်လိုက်တဲ့အကြောင်းကြေညာဖို့အချိန်ယူစောင့်ဖို့စီစဉ်ထားခဲ့ပေမဲ့လည်းသတင်းတွေကခက်မြန်မြန်ထွက်သွားခဲ့လို့အခုလိုကြေညာခဲ့ရတာလို့ဆိုပါတယ်။ Justin Bieber ရဲ့မိဘတွေကတော့လူမှုကွန်ရက်ပေါ်မှာတင်းငရီနေကသူ့ရဲ့သားကိုဂုဏ်ပြုတဲ့စာတွေ၊စကားတွေရေးသားပြီးဖော်ပြခဲ့ပါတယ်။ပြောပြလို့မရအောင်အရန်ဂုဏ်ယူဝမ်းသာမိတယ်လို့ Justin Bieber ရဲ့ဖခင်ဖြစ်တဲ့ Jeremy ကရေးတင်ခဲ့တာပါ။Justin Bieber နဲ့အခုဆေးဆက်လိုက်တဲ့ကောင်မလေး Hailey Baldwin ကလည်းမင်းသား Stephen Baldwin နဲ့တမီဖြစ်ပါတယ် Justin Bieber က2015ခုနှစ်တုန်းက Purple ဆိုတဲ့သူ့ရဲ့နောက်ဆုံးတက်ပြထွက်ခဲ့တာဖြစ်ပါတယ်ရှင
် Hey y'all it's Fred I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်ပြရောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ Oh yeah my own yeah
မဲသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အခုဆက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့ပကြီးအမှုပညာရှင်ဖြူမွန်ကသူ့ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာနားဆင်ပါရှင
်။ဒီမနေ့စီကံဟာလူတံပုံမှုလူရာတိုင်းစီကံရှိရမယ်လို့ယုံကြည်ပါတယ်။စီကန်းဆိုတာကလူနဲ့တိရစ္ဆာန်ရဲ့အရေးကြီးဆုံးသောခြားနာချက်ဖြစ်ပါတယ်။လူမှာထင်သိမ့်နိုင်တဲ့စဉ်ကျင်နိုင်တဲ့ဉာဏ်ပညာအတိတရားတွေရှိတာကြောင့်လူနဲ့တိရစ္ဆာန်မှာလူဟာအမြင့်မားဆုံးသောသရဝါဖြစ်နေတာဖြစ်ပါတယ်။လူတွေထဲမှာရှိတဲ့ယဉ်ကျေးမှုဆိုတာစီကန်းပေါ်မှာအခြေပြုတည်ဆောက်ထားတာဖြစ်ပါတယ်။လူယဉ်ကျေးမှုလူစီကန်းကလူသားဘဝရဲ့တည်ဆောက်ရာမှာပုံပွင့်တော့တိုးတက်မြင့်မားစေတာဖြစ်ပါတယ်။ဒါကြောင့်လူတွေမှာစီကန်းစနစ်တကျရှိလာအောင်စာချုပ်စာရာနေစီမင်းတွေဥပဒေတွေရှိနေတာပဲဖြစ်ပါတယ်။အိမ်မှာအိမ်စီကံ၊ကျောင်းမှာကျောင်းစီကံ၊ရုံးမှာရုံးစီကံအားလုံးဆိုင်ရာဆိုင်ရာစီမင်းစီကံတွေရှိကြပါတယ်။ဒီလိုစီမင်းစီကံတွေရှိခြင်းအပြင်လူမှုဆက်ဆံရေးကိုပိုပြီးတော့ချောမွေ့စေပါတယ်။စနစ်ကျတဲ့လက်ပတ်မှုပုံစံကိုဖြစ်ပေါ်လာစေတာဖြစ်ပါတယ်။ဒီလိုစီမင်းစီကံတွေဟာအချုံနောင်လေးလို့တွေးကြတဲ့လူတွေလည်းရှိပါတယ်။ဒါဟာမောင်ရင်းတဲ့အယူအဆတစ်ခုဖြစ်ပါတယ်။ဒါဟာယဉ်ကျေးမှုအပေါ်ဆန်းသွင်းနေတဲ့အမြင်တစ်ခုလည်းဖြစ်ပါတယ်။လူမှာထင်ချုံနိုင်တဲ့ကိုစီကံ၊စိတ်စီကံဆိုတာရှိပါတယ်။ကိုစီကံမရှိခဲ့ဘူးဆိုရင်မိမိနဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေအပေါ်ကိုတိုင်ဝိုင်းပေါ်ကိုအနောက်ရှက်ဖြစ်စေတာပါပဲ။အဲ့လိုပဲစိတ်စီကံမရှိဘူးဆိုလို့ရှိရင်လည်းကာယကံ၊ဝစီကံ၊မနောကံတွေကိုမထင်ချုံနိုင်တော့ပါဘူး။အဲ့ဒီအတွက်စိတ်ပိုင်းဆိုင်ရာစီကံမဲ့မှုကြောင့်ရံလိုပြုမှုတာ၊အနိုင်ကျင့်တာ၊ဆော့ကားတာသူတစ်ပါးပေါ်ဖိနှိပ်မိတာတကူကောင်းကြံတာစသည်အပြင်ဆင်ပွားပြီးတော့မှမောင်ရင်းနဲ့ပြုမှုတွေဖြစ်လာတတ်ပါတယ်။လူဟာအထီးထီးသရဝါမဟုတ်တဲ့အတွက်ကြောင့်ပတ်ဝန်းကျင်နဲ့နေထိုင်တဲ့အခါမှာတယောက်ပေါ်တယောက်ညှတာစွာနေထိုင်နိုင်အောင်မိမိတို့ရဲ့ကိုယ်နှုတ်နှလုံးသုံးပါးကိုထင်းထင်းဆောင်ရှားရမှာဟာလူသားတွေရဲ့တောင်းပန်ပဲဖြစ်ပါတယ်။တစ်ဖက်သားပေါ်မှာအသိဆောင်မဖြစ်ရလျောင်းယဉ်ကျေးမှုဆိုတဲ့ပေါင်တွေကနေတယောက်ပေါ်တယောက်ဆောင်ရှောက်တတ်အောင်ကျဉ်းတတ်အောင်ဖိမတတ်အောင်နားလည်တတ်အောင်ပြိုးထောင်ယူကြရပါတယ်။ဒါကြောင့်ကြည်ပြင်းလာတဲ့အခါမှာမိမိတို့ရဲ့မကြည်ပြင်းခင်ပါဝင်ခြင်းဟာအရေးကြီးတယ်ဆိုတာကိုသိလာကြမှာဖြစ်ပါတယ်။အဲ့အတွက်ကြောင့်စိတ်ဓာတ်ကောင်းနေမူလငယ်ကလေးကဖြစ်ပေါ်လာအောင်မိဘတွေမှာအတိုင်းဝိုင်းနေမှာတောင်းဝန်ရှိပါတယ်။အဲ့လိုပဲကျောင်းပါဝင်ခြင်းအတိုင်းဝိုင်းဟာလည်းအရန်အရေးကြီးပါတယ်။စိတ်ဓာတ်ကောင်းနေဖွံ့ဖြိုးလာအောင်တိုးတက်လာအောင်
ကျောင်းပညာရေးစနစ်ထဲမှာပဲလေ့ကျင့်ပြုထောင်ရမှာဖြစ်ပါတယ်။အဲ့လိုလေ့ကျင့်တဲ့အခါမှာသူတို့လေးတွေဟာလွတ်လွတ်လပ်လပ်ပျော်ပျော်ရွှင်ရွှင်နဲ့စီကံကိုလိုက်နာတအောင်ပြုထောင်ပေးဖို့ဟာလည်းအရန်အရေးကြီးပါတယ်။စီကံဆိုတာဖိနှိပ်ချုပ်ချတာမဟုတ်ပဲယဉ်ကျေးမှုရရှိသင့်ရှိအပ်တဲ့လူစိတ်သဘာဝဆိုတာကိုငယ်ကလေးကနားလည်လာခဲ့မယ်ဆိုရင်ကြီးလာတဲ့အခါမှာဒီကလေးတွေဟာတိုင်းပြည်အတွက်လိုအပ်တဲ့တရောင်းတနေရာမှာတာဝန်ကြီးပြင်းတဲ့လူသားတွေအဖြစ်ရောက်ရှိလာမှာဖြစ်ပါတယ်။စီကံကိုစနစ်တကျတည်ဆောက်လာခြင်းအပြင်လည်းကျောင်းမှာစာတော်တဲ့ကျောင်းလေးပြောတဲ့ကျောင်းသားတွေရှိနေမှာပဲဖြစ်ပါတယ်။ဒီအတွက်ကုချင်းတရားကောင်းမွန်တဲ့လူတို့လူကားတွေဖြစ်အောင်အခြေခံကစပြီးစီကံရှိဖို့ဟာတင်တင်ရမယ်ဆိုတာအရေးကြီးကြီးကြောင်းလူတိုင်းလူတိုင်းဟာနားလည်ပြီးပြုစုဆောင်ရှောက်မှာဖြစ်ပါတယ်။နောက်မိမိရဲ့ပတ်ဝန်းကျင်မှာတွေ့ကြုံရတဲ့လမ်းညွှန်ဆိုင်ပုတ်တွေစီကံတွေကိုအလိုလိုတိုင်းနာတတ်မှာဖြစ်ပါတယ်။ပတ်ဝန်းကျင်မှာအမှိုက်မပြည့်ရဆိုရင်လည်းမိမိဘာသာဘယ်သူမှမမြင်လေကိုယ့်ဘာသာကိုစောင့်ရှောက်နိုင်မှာပဲဖြစ်ပါတယ်။လမ်းစီကံကိုလိုက်နာခြင်းအပြင်လည်းရင်တိုင်းမှုတွေယုံနယ်လာမယ်အန်တရာတွေကင်းရှင်းလာမယ်ဆိုတာအလုံးလေးအသိဖြစ်ပါတယ်။စီကံကောင်းမှပညာပြည့်စုံလာနိုင်မှာဖြစ်ပါတယ်။ပညာပြည့်စုံမယ်စီကံကောင်းမယ်ဆိုလို့ရှိရင်လူချင်းတိတ်ခါလည်းအလိုလိုပြည့်စုံလာမယ်မှာပဲဖြစ်ပါတယ်။လုပ်ငန်းခွင်မှာအလုပ်ခွင့်စီကံရရစီကံအဲ့လိုပဲတဆင့်တိုးတက်ပြီးနိုင်ငံမှာလည်းနိုင်ငံစီကံတွေကိုတဖြည်းဖြည်းနဲ့လိုက်နာသူများဖြစ်ပေါ်လာမှာဖြစ်ပါတယ်။စိတ်ပိုင်းဆိုင်ရာအမှုရှင်ကောင်းတွေဖြစ်ပေါ်လာခြင်းအပြင်တိုးတက်တဲ့ယဉ်ကျေးမှုတိုးတက်တဲ့အသိပညာနဲ့တိုးတက်တဲ့နိုင်ငံတစ်ခုကိုဖြည်းဖြည်းချင်းနဲ့ကျမတို့ပြောင်းရွှေ့နိုင်မယ်လို့ယုံကြည်ပါတယ်ရှင်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တော်တာရှင်များရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မနက်ဖြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24-40-41နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲပြောပြပေးပါမယ်ရှင
်။ကျွန်တော်တို့အခုအသံလွှင့်နေတဲ့အချိန်မှာရုရှားနဲ့အမေရိကန်သမ္မတခေါင်းဆောင်နှစ်ဦးဟာပူတွေ့သတင်းသာရှင်းလင်းပွဲကျင်းပနေပါတယ်။သမ္မတထရန့်နဲ့သမ္မတပူတင်တို့ဟာနှစ်နိုင်ငံဆက်ဆံရေးနဲ့ဆိုင်တဲ့ကိစ္စအရအကြောင်းအရာတော်တော်များများကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။နိုင်ငံဆက်ဆံရေးဟာခက်ခဲရှုပ်ထွေးတဲ့အခြေအနေကိုရောက်နေတဲ့အကြောင်းနျူကလ িয়ার လက်နက်ဒီကိစ္စနဲ့ပတ်သက်လို့ကောင်းမွန်တဲ့ဆွေးနွေးမှုတွေဆက်လက်ပြုလုပ်ဖို့လိုအပ်တဲ့အကြောင်းနိုင်ငံစလုံးဟာစင်ခုံမှုတွေနဲ့ရင်ဆိုင်ကြရတဲ့အကြောင်းသမ္မတပူတင်ကဥစွာပထမပြောပါတယ်။ဒါအပြင်သမ္မတထရန့်နဲ့သမ္မတပူတင်တွေ့ဆုံဆွေးနွေးမှုတွေဟာပွင့်လင်းပြီးတော့အလို့သဘောဆန်တဲ့ဆွေးနွေးမှုတွေဖြစ်တဲ့အကြောင်းလည်းသမ္မတပူတင်ကပြောပါတယ်။ကိုရီးယားကျွန်းဆွဲကိစ္စပြေလည်ဖို့အစပြုလာတဲ့အပေါ်သူ့အနေနဲ့ဝမ်းမြောက်မိကြောင်းရုရှားအနေနဲ့အမေရိကန်ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့ခြင်းမရှိဘူးဆိုတာကိုအကြင်ကြင်ပြောခဲ့ပြီးဖြစ်တဲ့အကြောင်းလည်းသမ္မတပူတင်ကသတင်းစာရှင်းလင်းပွဲအစမှာပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲမှာဆက်လက်ပြောကြားရမှာအကြောင်းအရာအစုံကိုသူ့အနေနဲ့ဆွေးနွေးခဲ့တဲ့အကြောင်းနဲ့နိုင်ငံဆက်ဆံရေးဟာလွန်ခဲ့တဲ့၄နှစ်ကစလို့ပြောင်းလဲသွားခဲ့ပြီဖြစ်တဲ့အကြောင်းပြောပါရစေ။နောက်ပြီးတော့အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုလည်းဆွေးနွေးကြရတယ်လို့ဆိုပါရစေ။နိုင်ငံဆက်ဆံရေးကိုတင်းမာစေတဲ့အကြောင်းအရာတွေထဲမှာတော့ဒီ2014ခုနှစ်မှာရုရှားကယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆွယ်ကိုတင်ပက်ခဲ့တဲ့ကိစ္စ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စတွေအပြင်စီးရီးယားပြည်ရင်းစစ်ကိစ္စတို့လည်းပါဝင်နေတာပါ။ကမ္ဘာဖလားဘောလုံးပွဲမှာအနိုင်ရလိုက်တဲ့ပြင်သစ်အသင်းကိုချီးမွမ်းတဲ့အနေနဲ့တင်းနင်းရီနေကမြို့ပြင်သစ်နိုင်ငံကလာမကြီးတို့မှာဆန္ဒပြသူတွေနဲ့ရှုတ်ထွေးခဲ့ပြီးတော့အဲ့ဒီအမိုက်တွေကိုရှင်းလင်းနေကြပါတယ်။ဒီနေ့မှာတော့သူတို့ဟာအောင်မွဲခံချစ်တဲ့ပွဲကျင်းပဖို့ရှိပြီးသမ္မတမက်ခရွန်ကလည်းပြင်သစ်ဘောလုံးအသင်းကိုတွေ့ဆုံမှာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကညားပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.